Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2019ခုနှစ်ဇူလိုင်လ20ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလမ်းမီတာ190တို့အပြင် VOA Burmese News ဆိုတဲ့ Facebook စာမျက်နှာမှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနိုင်ပါရဲ့ရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့ရုရှားနဲ့ဆက်နွယ်မှုရှိမရှိအထူးစုံစမ်းစစ်ဆေးမှုတွေမှာမိသားစုရဲ့ဗန္ဓာရေးကိစ္စတွေကိုပါစစ်ဆေးလာမယ်ဆိုရင်လက်ခံမှာမဟုတ်တဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။အချိန်တွေမှာပဲဂျာမနီနိုင်ငံက G20 CEO အဝတ်အတွင်းအမေရိကန်သမ္မတကရုရှားသမ္မတနဲ့နောက်တစ်ချိန်တွေ့ဆုံချိန်မှာပြောဆိုခဲ့တဲ့အသေးစိတ်ချက်လက်တွေကိုပြောဆိုဖို့အတွက်အင်ဂျီရောကညှင်းဆန်လိုက်ပါတယ်။ဒီလိုထိတဲရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့တူကြီးညာပေးသွားမှာပါ
။အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့လွှတ်တော်ကလည်းပြင်ဆင်မှုစူးစမ်းနေတဲ့ဆက်သွယ်ရေးဥပဒေ66ငင်းဆောင်ကာကြီးကိုအပြီးဖြတ်သိမ်းရေးကုလရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကလည်းတိုက်တွန်းဆွေးနွေးသွားပါတယ်
။ဒီကတော့လူ့ခွင့်ရေးနဲ့ပတ်သက်တဲ့ဥပဒေ66ကာကြီးတွေစာသပြန်ရလို့ဆွေးနွေးကြတာပေါ့။သူ့အနေနဲ့ကတော့ဟို66ကာကြီးကိုဖြတ်သိမ်းခြင်းနဲ့ဆိုတဲ့ဘက်ကနေသူစဉ်းစားတယ်ပေါ့။မြ
ို့သားလွှတ်တော်ဥပဒေချမ်းကော်မတီဥက္ကဋ္ဌရဲ့ပြောပြချက်နဲ့သူနားဆင်နိုင်ပါတယ်။လွိုက်ကော်ကနေမန္တလေးသွားကာလန်ပေါ်မှာတနက်22လနဲ့ငွေသားတွေတဲလာသူနှစ်ဦးကိုဖမ်းဆီးထားပါတယ်။ထိုင်းနိုင်ငံမှာကျင်းပဖို့စီစဉ်ထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီအစည်းအဝေးကိုထိုင်းအာဏာပိုင်တွေတားဆီးတဲ့အတွက်အစည်းအဝေးဖြတ်သိမ်းလိုက်ရပါတယ်။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်နောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကီထိုက်တို့ကကြီးညာပေးပါမယ်ရှင
်။ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုနဲ့သူ့ရဲ့မဲဆော်ကတောင်းရှိသူတွေကြားဆက်နွယ်မှုရှိမရှိအထူးစုံစမ်းစစ်ဆေးမှုတွေမှာမိသားစုရဲ့ဗန္ဓာရေးကိစ္စတွေလို့မဆိုင်တာတွေကိုပါစစ်ဆေးလာမယ်ဆိုရင်တော့ဘောင်ကျော်တဲ့လောက်ရက်ဖြစ်လက်ခံနိုင်မှာမဟုတ်ကြောင်းသမ္မတဒေါ်နယ်ထရန့်ကနယူးယောက်တိုင်းစ်သတင်းစာနဲ့မေးမြန်းခန်းမှာပြောဆိုလိုက်ပါတယ်။မေးမြန်းခန်းအတွင်းဖြေကြားချက်တွေကိုမနေ့နောက်ပိုင်းကစာသားနဲ့ထုတ်ပြန်ရမှာတော့ရုရှားနိုင်ငံကဝင်ငွေရနေတာမရှိတဲ့အကြောင်းနဲ့စီးပွားဖက်ဆက်လုပ်ကန်နေတာမျိုးလည်းမရှိကြောင်းသမ္မတထရန့်ကပြောဆိုခဲ့တာပါ။ကိစ္စရပေါင်းများစွာပါဝင်တဲ့မေးမြန်းခန်းအတွင်းရုရှားရဲ့စုံစမ်းစစ်ဆေးမှုတွေမှာဘေးထွက်နေဖို့ရှင်းနေရုပ် Jeff Session ဆုံးဖြတ်ခဲ့တဲ့အပေါ်မကျေနပ်တဲ့သဘောထားကိုလည်းပြောဆိုခဲ့ပါတယ်။စုံစမ်းစစ်ဆေးမှုတွေကနေထွက်ပြေးဖို့မသင့်တယ်လို့ဒီမဲ့ဒီလိုလုပ်မယ်ဆိုရင်လည်းအစကတည်းကဒီတာဝန်ကိုမယူသင့်ဘူးလို့ပြောဆိုခဲ့တာပါ။မြန်မာနိုင်ငံအတွင်းမှာပဲမေလာထဲမှာယာယီကဖေရှားခံခဲ့ရတဲ့ပြည်တော်စုစုံစမ်းစစ်ဆေးဗီဒီယို FBI ညွှန်ကြားရေးမှူးဟောင်း James Comey ကအတိမပြည့်နိုင်တဲ့သတင်းချက်လက်တွေပါဝင်တဲ့လွှတ်ဝတ်ဖိုင်တစ်ခုကိုပြသခဲ့ပြီးသူနဲ့အားပြိုင်မှုကြိုးစားခဲ့တဲ့သဘောမျိုးလဲသမ္မတထရန့်ကပြောဆိုသွားပါတယ်။ FBI ကြီးကဲအောင်ရဲ့ဇွန်လတဲ့ထက်လွတ်တော်ရှေ့မှောက်ထွက်ဆိုချက်ထဲမှာတော့လွှတ်ဝတ်ဖိုင်နဲ့ပတ်သက်လို့သတင်းမီဒီယာတွေကဖော်ပြကြဖို့ရှိနေတဲ့အတွက်ထောက်လှမ်းရေးအသိုင်းအဝိုင်းအနေနဲ့ရွေးကောက်ခံသမ္မတဖြစ်သူကိုအတိမပြည့်ပဲထိန်ချမ်းမထားတင်မှုလို့ယူဆတာကြောင့်ပြသခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်ရှင်းနေချက်ဆက်ရှင်ရုရှားရဲ့စုံစမ်းမှုတွေကနေဘေးထွက်ပေးခဲ့ပြီးတဲ့နောက်သူစားတာဝန်ယူခဲ့တဲ့ဒုတိယရှင်းနေချက်ရော့ဒ်ရိုဇန်စတိုင်းကတော့ရုရှားရဲ့အထူးစုံစမ်းစစ်ဆေးရေးမှုဖြစ် FBI ညွှန်ကြားရေးမှူးဟောင်းရောဘတ်မူလာကိုခန့်အပ်ခဲ့တာပါသမ္မတထရန့်ကတော့သူ့အနေနဲ့ရုရှားနဲ့ဆက်နွယ်မှုမရှိသလိုတစုံတရာအမှားယွင်းလုပ်မိတာမရှိတဲ့အတွက်အထူးစုံစမ်းစစ်ဆေးရေးမှုခန့်အပ်ဖို့မတင်ဘူးလို့လည်းနယူးယောက်တိုင်းစ်သတင်းစာနဲ့မေးမြန်းခန်းအတွင်းပြောဆိုသွားပါတယ်
ဒီလောက်အစောပိုင်းကကျင်းပခဲ့တဲ့ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံ20ရဲ့ G20 အစည်းအဝေးရဲ့ညစာစားပွဲတစ်ခုအတွင်းအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့နှစ်ဦးဆွေးနွေးပြောဆိုမှုအသေးစိတ်အချက်အလက်တွေကိုထုတ်ပြန်ဖို့အမေရိကန်သမ္မတအင်ဂျီရောကညင်းဆိုပါတယ်။နှစ်နိုင်ငံခေါင်းဆောင်တွေဆွေးနွေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးမနေ့ဗုဒ္ဓနေ့ကသတင်းတောက်တွေကမေးမြန်းလာမှာအင်ဂျီရောပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကမိတ်ဆုံညစာစားပွဲမှာထုံးစံအတိုင်းတွေ့ဆုံမှုသာဖြစ်တယ်လို့ဖြေကြားခဲ့ပါတယ်။ခေါင်းဆောင်တို့ခုလိုတည်ထောင်တွေ့ဆုံခဲ့တယ်လို့ပြီးခဲ့တဲ့ရက်ပိုင်းအင်္ဂါနေ့ကပဲအမေရိကန်မှာပထမဆုံးသတင်းတွေဖော်ပြခဲ့တာပါဒီသတင်းရေးသားချက်တွေဟာအထိပယ်မရှိဘူးလို့အင်ဂျီရောပြောခွင့်ရဆန်ဒါစ်ကဆိုပါတယ်ညစာစားပွဲခမကြဲကြီးတဲ့မှာညစာတဲခင်းချိန်နိုင်ငံခေါင်းဆောင်နှစ်သားစင်ကျော်နဲ့သူတို့ရဲ့စကားပြန်တွေရှိနေချိန်လူမြင်ကွင်းမှာသမ္မတနှစ်ဦးတို့ဆွေးနွေးမှုကိုတည်ထောင်တွေ့ဆုံဆွေးနွေးမှုအဖြစ်ဖော်ပြနေကြတာကလွဲမှားနေတယ်လို့လည်းသူကပြောပါတယ်ဒါပေမဲ့လည်းတန်တမာဟောင်းနေနိုင်ငံရေးသုံးသက်သူတွေဒီမိုကရက်လွှတ်တော်အမတ်တွေကတော့အမေရိကန်နဲ့ရုရှားသမ္မတတို့ရဲ့ဒုတိယကြိမ်တွေ့ဆုံမှုဟာပုံမှန်မဟုတ်ဘူးလို့မနေ့ဗုဒ္ဓနေ့မှာထပ်မံသုံးသက်ပြောဆိုကြပါတယ်။ရုရှားခေါင်းဆောင်နဲ့တွေ့ဆုံမှုမှာတခြားအမေရိကန်တအူးမှအနီးမှရှိမနေခဲ့တဲ့အပေါ်မှာလည်းအမေရိကန်သမ္မတထရန့်ဝေဖန်ခံရပါတယ်။ညစာစားပွဲမှာရိုက်ကူးထားတဲ့ပုံတွေမှာတော့ဘေးချင်းရှင်ထိုင်နေတဲ့အမေရိကန်နဲ့ရုရှားခေါင်းဆောင်တို့နှစ်ဦးကြားမှာရုရှားစကားပြန်ရှိနေခဲ့ပါတယ်။ ညစာစားပွဲကိုတက်ရောက်ကြတဲ့တခြားဧည့်သည်တွေလည်းသမရနှစ်ဦးရဲ့အနီးအနားမှာထိုင်နေကြတာပါဒါပေမဲ့ပွဲဝိုင်းအခင်းအကျင်းကကျေပြန့်လာတာကြောင့်တီးသန့်တွဲဆုံဆွေးနွေးနိုင်တဲ့အနေအထားမှာရှိနေခဲ့ပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မနေ့ကတွေ့ဆုံခဲ့ပြီးတဲ့နောက်ဂျမိုင်းဆက်ရှောက်မှုဥပဒေကိုပြင်ဆင်နိုင်မဲ့ယုံကြည်ချက်တွေအားကောင်းလာခဲ့ကြောင်းရီပူဘလီကန်လွှတ်တော်ကိုယ်စားလှယ်ကပြောဆိုလိုက်ကြပါတယ်။သမ္မတထရန့်ကတော့သမ္မတဟောင်းဘရက်ကိုဘာမှလက်ထက်မှာပြတ်ထန်းခဲ့တဲ့ဥပဒေကိုမပယ်ဖျက်နိုင်ရင်ဩဂုတ်လမှာလွှတ်တော်ရန်နာမဲ့အစီအစဉ်ကိုဖျက်ဖို့လဲတိုက်တွန်းထားတာပါ။ရီပူဘလီကန်ပါတီတွင်ကသဘောထားပြင်းထန်သူတွေနဲ့အလဲအလက်သဘောထားရှိသူတွေကြားကွဲလွဲမှုတွေကြောင့်ဂျမိုင်းဆက်ရှောက်မှုဥပဒေကိုဒုတိယအကြိမ်ပြင်ဆင်မှုကြိုးပမ်းမှုတွေပြပြခဲ့ပြီးနှစ်ရက်ကြာမနေ့ကတိမ်ပြတော်မှာနေ့လယ်စာတက်ခင်းပြီး Republican တက်လွှတ်တော်မှတ်တင်နဲ့တွေ့ဆုံရမှာဂျမိုင်းအာမခံအစီအစဉ်တည်းရမရမချင်းလွှတ်တော်ကိုမနာတင်တဲ့အကြောင်းသမ္မတကပြောဆိုရတာဖြစ်ပါတယ်တက္ကသိုလ်ပြည်နယ်ထက်လွှတ်တော်မှ John Cronin ကတော့သဘောထားကွဲလွဲမှုတွေရောပါလာနေပြီးလက်ရှိဥပဒေကိုဖျက်သိမ်းအောင်တက်တက်မဟုတ်ပဲအစားထိုးဖို့အတွက်ကိုပါမဲခွဲနိုင်မဲ့အလားအလာတွေရှိနေတဲ့အကြောင်းအင်ဂျီရောကတွေ့ဆုံမှုပြီးမှပဲပြောဆိုခဲ့တာပါ။ Obama ကလည်းလူသိများတဲ့နွမ်ပါသူတွေအတွက်အပေါင်းအသင်းသက်သာတဲ့ဂျမိုင်းအာမခံစားရှောက်မှုအစီအစဉ်ကိုဖျက်ဖြစ်ပြီးဥပဒေသင့်တဲ့အစားထိုးဖို့မဲဆန္ဒရှင်တွေကို9နှစ်လုံးလုံးဂရီပေးခဲ့တဲ့အတိုင်းဖြစ်အောင်လုပ်ဖို့လဲသမ္မတထရန့်က Republican အမတ်တွေကိုတိုက်တွန်းခဲ့ပါတယ်။တနစီပြင်းနဲ့ထက်လွတ်တော်မှဘော့ဘ်ကော့ကာကတော့သမ္မတနဲ့တွေ့ဆုံမှုကြောင့်အဖြစ်တစ်ခုထွက်အောင်ကြိုးစားဖို့အရှိန်ဟုန်နဲ့အားကောင်းလာတယ်လို့လည်းတွေ့ဆုံမှုအပြီးမှာပဲသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်
။အမေရိကန်ထက်လွတ်တော်အမတ်ဂျွန်မက်ကိန်းမှာအုံနောက်ကင်ဆာဖြစ်နေတာကိုစစ်ဆေးတွေ့ရှိကြောင်းဖီယိုနစ်မျိုးကမီယိုကလင်နစ်ဆေးရုံကမနေ့ဗုဒ္ဓဟူးနေ့မှာပြောဆိုပါတယ်။အာရီဇိုနာပြည်နယ်ရဲ့ Republican ထက်လွတ်တော်အမတ်အသက်80အရွယ်ဂျွန်မက်ကိန်းရဲ့ဘေဘေမျက်လုံးပေါ်က5စင်တီမီတာရှိတဲ့သွေးကဲတစ်ခုကိုပြီးခဲ့တဲ့သတင်းဘက်ကခွဲစိတ်ဖယ်ရှားတာမှာကင်ဆာအကျိတ်တစ်ခုကိုတွေ့ခဲ့တာဖြစ်ပါတယ်။အထက်လွတ်တော်အမတ်မက်ကိန်းရဲ့ယုံကထုတ်တဲ့ကြေညာချက်မှာတော့လွတ်တော်အမတ်ဟာခွဲစိတ်ကူတာမှုခံယူထားရကနေပြန်လည်ကျန်းမာလာနေပြီးသူ့ရဲ့အခန့်ကျန်းမာရေးကလည်းအားရစရာကောင်းပါတယ်လို့ဆရာဝန်ရဲ့ပြောဆိုချက်ကိုကိုကဖော်ပြပါတယ်။အထက်လွတ်တော်ကိုဘယ်ချိန်ပြန်တက်နိုင်မလဲဆိုတာကိုတော့ဆေးရုံမှာသူ့ကိုစောင့်ရှောက်မှုပေးနေတဲ့အဖွဲ့နဲ့ဆွေးနွေးပြီးထုတ်ပြန်သွားမှာဖြစ်တယ်လို့ပြောပါတယ်။အထက်လွတ်တော်မှာနှစ်ပေါင်း30ကျော်ကြာတာဝန်ထမ်းဆောင်နေသူ BNN စစ်ပြန်ဂျွန်မက်ကိန်းနဲ့သူ့ရဲ့မိသားစုကတော့နောက်ထပ်ကုသရေးနည်းလမ်းတွေကိုစဉ်းစားသုံးသပ်နေကြပါတယ်။ကင်ဆာဆေးသွင်းကုသမှုကီမိုသီရဖီနဲ့ဓာတ်ရောင်ကြီးသုံးကုသမှုနှစ်ခုကိုပေါင်းစပ်ကုသမှုအပါအဝင်အများစုအသုံးပြုကြတဲ့ကုသရေးနည်းလမ်းတွေကိုစဉ်းစားသုံးသပ်ကြတာဖြစ်ပါတယ်။အထက်လွတ်တော်မှဂျွန်မက်ကိန်းဟာအရင်တုန်းကလည်းကျန်းမာရေးဆိုင်ရာပြဿနာတွေရှိခဲ့တာပါအရေးပြားကင်ဆာတစ်မျိုးအပြင်1969ခုနှစ်ကနေ1983ခုနှစ်အထိဗီယက်နမ်မှာစစ်သုံးပန်းအဖြစ်အကျဉ်းချခဲ့ရာကနေစခဲ့တဲ့ကျန်းမာရေးပြဿနာတွေလည်းအများအပြားရှိခဲ့ပါတယ်အထက်လွတ်တော်အမတ်ဂျွန်မက်ကိန်းအမြန်ဆုံးကျန်းမာပါစေကြောင်းဆုတောင်းတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကအင်ဗျူရောမှာပြောဆိုခဲ့ပါတယ်ရှင်
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တမန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။စီးရီးယားနိုင်ငံဒမက်စကတ်မြို့တော်အပြင်ဘက်မှာတဘုံတွေရဲ့ချုံခိုတက်ခတ်မှုကြောင့်ဒီကနေ့မှာပဲအစိုးရစစ်သား28ယောက်ထက်မနည်းကြာဆုံးခဲ့ကြောင်းဗြိတိန်ခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်အကဲကတ်ဖွဲ့ကပြောဆိုလိုက်ပါလေ။အယ်ရာဟင်မြို့ကိုသွားမဲ့စစ်သားတွေကိုတဘုံတွေကချုံခိုတက်ခတ်ခဲ့ရမှာတည်ဆုံးသူတွေနဲ့အရာရှိတွေလည်းပါဝင်ခဲ့တယ်လို့တည်ဆုံးသူရေးတွေ့ဟာလည်းပုံများလာနေတဲ့အကြောင်းလူခွင့်ရေးစောင့်ကြည့်အကဲကတ်ဖွဲ့ကပြောဆိုခဲ့တာပါ။ဒီချိန်ထဲမှာပဲဆီးရီးယားတိုက်ခံတပုံးတွေကိုလက်နက်တပ်ဆင်လေ့ကျင့်ပေးနေတဲ့ American ဘူထောက်လိုင်း Agency CIA ရဲ့အစီအစဉ်တွေကိုရက်ဆိုင်ဖို့သမ္မတဒေါ်နယ်ထရန့်ကဆုံးဖြတ်လိုက်ပါတယ်။ American မျိုးသားလူညုံရေးအချံပေး HR McMaster CIA ညွှန်ကြားမှု Mike Pompeo တို့နဲ့တွေ့ဆုံဆွေးနွေးပြီးလွန်ခဲ့တဲ့ဒလလောက်ကလေးကဆုံးဖြတ်ချက်ချထားတာဖြစ်တဲ့အကြောင်းလဲ American ဆိုရတောင်းဝန်ရှိသူတွေကပြောဆိုထားတာပါ။ဒီကိစ္စနဲ့ပတ်သက်လို့မနေ့ကသမ္မတအင်ဂျီရောသတင်းစာရှင်းလင်းပွဲအတွင်းမင်းမြန်ရမှာတော့ပြောခွင့်ရသူ Sarah Huckabee Sanders ကဖြေကြားဖို့ညှင်းဆန်ခဲ့ပါတယ်။ CIA ရဲ့အစီအစဉ်ကတော့ Syria သမ္မတ Bashar al-Assad အစိုးရကိုစန့်ကျင်တိုက်ခတ်နေတဲ့အလေအလတ်ဝါဒီသဘုံတွေကိုအားပေးဖို့နဲ့ပြည်တွင်းစစ်ဆုံးသတ်ရေး Syria အစိုးရကိုဖိအားပေးဖို့ရည်ရွယ်ပြီးသမ္မတဟောင်း Barack Obama လက်ထက်2013ခုနှစ်မှာစတင်ခဲ့တာပါ။ဒါမှမဟုတ်စတင်ချိန်ကလေးကအစီအစဉ်ရဲ့ထိရောက်မှုပေါ်မင်းကုန်းတွေထွက်ပေါ်ခဲ့သလိုအမေရိကန်ကပေးတဲ့လက်နက်တွေစစ်သွေးကြရတဲ့လက်ထက်ရောက်ကုန်မှာကိုစိုးရိမ်မှုတွေလည်းရှိခဲ့ပါတယ်။အ မေရိကန်တာဝန်ရှိသူတွေကတော့သမ္မတထရန့်ရဲ့ဆုံးဖြတ်ချက်ဟာ2015ခုနှစ်နှောင်းပိုင်းကစလို့ဆီးရီးယားသမ္မတဘက်ကဝင်တိုက်ပေးနေတဲ့ရုရှားနဲ့ဆက်ဆံရေးတိုးတက်လာစေဖို့အစိုးရရဲ့ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းဖြစ်ကြောင်းပြောဆိုခဲ့ကြတာပါ CIA ရဲ့အစီအစဉ်ကိုအဆုံးသတ်မှာဖြစ်ပေမဲ့အမေရိကန်စစ်တပ်ကတော့ဆီးရီးယားနဲ့အိန္ဒိချင်းအီရတ်နိုင်ငံတွေကအဲစစ်သွေးကြွတွေကိုပိတ်မထားပြီးလေကြောင်းကတိုက်ခတ်နေတဲ့ညွန်ပေါင်းတပ်ဖွဲ့တွေကိုတော့ဆက်လက်ဦးဆောင်သွားမှာဖြစ်ပါတယ်
Islamic အစိုးရ IS အကြမ်းဖက်ဝါဒီအဖွဲ့နောက် Iran ရဲ့စီအစိုးရပံ့ပိုးတဲ့အကြမ်းဖက်ဝါဒါဆက်အဖွဲ့အစည်း network တွေကိုချေမုန်းနိုင်ရေးဆောင်ရွက်ချက်တွေကဒီအဖွဲ့တွေကိုအာရော့သွားအောင်ထိထိရောက်ရောက်မလုပ်နိုင်ခဲ့ပေမဲ့လည်းပြီးခဲ့တဲ့နှစ်အတွင်းအကြမ်းဖက်ဝါဒါဆွဲတိုက်ခိုက်မှုတွေဒီတိုက်ခိုက်မှုတွေနဲ့ဆက်နွယ်သေးဆုံးရမှုတွေရောကြခဲ့ပါတယ်။အမေရိကန်နိုင်ငံခြားဝန်ကြီးဌာနရဲ့နှစ်စဉ်ထုတ်ပြန်နေကြကမ္ဘာတဝန်းအကြမ်းဖက်ဝါဒဆိုင်ရာအစီရင်ခံစာမှာ 2015-2016 ခုနှစ်အတွင်းကမ္ဘာတလွှားအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှု900ခန့်လုံးကျဆင်းခဲ့ပြီးသေဆုံးမှုက1300ခန့်လုံးရောကျသွားတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့2016ခုနှစ်အတွင်းကမ္ဘာတလွှားအကြမ်းဖက်ဝါဒီအဖွဲ့အစည်းတွေထဲမှာအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကအားအကောင်းဆုံးအဖွဲ့ဖြစ်ရှိနေစေဖြစ်ပြီး2015ခုနှစ်နဲ့နှိုင်းယှဉ်ရင်2016ခုနှစ်မှာအီရတ်နိုင်ငံတွင် IS တို့ရဲ့တိုက်ခိုက်မှုက20ရာခိုင်နှုန်းတိုးလာတယ်လို့အမေရိကန်တာဝန်ရှိသူတွေကသတိပေးပါတယ်။ဒါ့အပြင်လီဗျာ၊ဆိုမာလီယာ၊ယီမင်၊နိုင်ဂျီးရီးယားအရှေ့မြောက်ပိုင်းအီဂျစ်နိုင်ငံ၊ဆိုင်းနိုင်ကျွန်းဆွယ်တွင်ကဒေသတချို့နဲ့အာဖဂန်၊ပါကစ္စတန်၊နေဇက်ဒေသတွေမှာအုပ်ချုပ်ရေးလက်လန်းမမီတာကို IS တို့အခွင့်ကောင်းယူပြီးအသုံးချနေတယ်လို့လည်းအမေရိကန်ကသတိပေးထားပါတယ်ရှင်။
ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်ကိုထောက်ခံတဲ့လှုပ်ရှားမှုမှာအဓိကဦးဆောင်သူတူကိုထိုင်းဝန်ကြီးချုပ်ဟောင်းအဘိစိတ်ဝစ်ချာဂျီဝါပေါ်အတိအပြည့်မှုနဲ့ထောင်နှံပြစ်ပေးလိုက်ပါတယ်။ဝန်ကြီးချုပ်အဘိစိတ်ဦးဆောင်တဲ့ထိုင်းဆွေးရောက်ကိုဆန့်ကျင်ခဲ့ရတဲ့ရှက်နေဝေလှုပ်ရှားသူတွေရဲ့2010ပြည်နှစ်တုန်းကဆန္ဒပြပွဲတွေအတွင်းဘန်ကောက်မြို့တော်ကမင်းကုန်းတစ်ခုမှာဝန်ကြီးချုပ်ကိုလူသက်သမားလို့ခေါ်ဝေါ်သုံးဆွဲခဲ့တဲ့အတွက်ဂျက်တူပွန်ဖွန်ဖန်မှာအပြစ်ရှိကြောင်းတရားရုံးချုပ်ကဒီကနေ့ဆုံးဖြတ်လိုက်တာပါ။လမ်းမော်ကဆန္ဒပြပွဲတွေကတော့စစ်တပ်နဲ့ရှက်နေဝေဆန္ဒပြသမားတွေကြားသူတို့တန်ရုံအတီကယုံနေနဲ့အဆုံးသတ်ခဲ့ရပြီးလူပေါင်းဒါဇင်နဲ့ချီပြီးတည်ဆုံခဲ့ရပါတယ်။ရှက်နေဝေလှုပ်ရှားမှုခေါင်းဆောင်ဂျက်တူပွန်ပေါ်အတိအပြည့်မှုဆွဆွဲချက်ကိုတော့အစိုးရမှအောက်တရားရုံးတစ်ခုကပတ်လည်ထားတာပါ။ထိုင်းတော်ဝင်မိသားစုကိုတစ္ဆာခံသူတွေနဲ့စစ်တပ်ကိုထောက်ခံသူအများစုပါဝင်တဲ့ရှက်ဝါဝေလှုပ်ရှားသူတွေကဝန်ကြီးချုပ်အောင်တက်ဆင်ကို2006ခုနှစ်မှာရာထူးကဖယ်ရှားခဲ့ပြီးနောက်ပိုင်းကဆက်လို့ထိုင်းနိုင်ငံမှာနိုင်ငံရေးပြဿနာတွေကြုံနေရတာဖြစ်ပါတယ်။
အသက်မပြည့်သေးတဲ့မိန်းကလေးငယ်တဦးနဲ့လိန်ဆက်ဆံမှုအပါအဝင်ပြစ်မှုဆိုင်ရာဆွဲချက်အများအပြားနဲ့ရင်ဆိုင်နေရတဲ့ထိုင်းဗုဒ္ဓဘာသာယဟန္တာပါဖြစ်ခဲ့သူကိုအမေရိကန်ပြည်ထောင်စုကပြန်လည်လွှဲပြောင်းပေးလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကနေထိုင်းနိုင်ငံဘန်ကောက်မြို့တော်နိုင်ငံတကာလေဆိပ်ကိုဆက်ရောက်သွားတဲ့ဝီရာပွန်စုကပွန်ကိုမနစ်ဗုဒ္ဓနေ့နောက်ပိုင်းမှာထိုင်းအာဏာပိုင်တို့ဖမ်းဆီးလိုက်ပါတယ်ရှင
်။ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုစတိုက်နာဆင်ကြရပါမယ်လွှတ်တော်မှာပြင်ဆင်ဖို့စ조사နေတဲ့ဆက်သွယ်ရေးဥပဒေတွေက66ဂါကြီးကိုလုံးဝဖျက်သိမ်းပစ်ဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Miss Yan Healy ကအမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီနဲ့တွေ့ဆုံချိန်မှာဆွေးနွေးအကြံပြုခဲ့ပါတယ်။နေပြည်တော်မှာရောက်နေတဲ့ကုလထူးကိုယ်စားလှယ်ဟာမနက်ဖြန်ဇူလိုင်လ21ရက်မှာလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရှိနေပါတယ်။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင်။
လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်နိုင်တဲ့ဆိုပြီးဝေဖန်ပြောဆိုနေကြတဲ့ဆက်သွယ်ရေးဥပဒေကိုအစိုးရအသက်လက်ထက်မှာလွှတ်တော်တွင်ပြင်ဆင်ရွေးဆွဲဖို့ကြိုးစားနေချိန်မှာပဲအဲ့ဒီပုံမှန်တဲက66ကာကြီကိုလုံးဝဖျက်သိမ်းပစ်ဖို့ကုလအထုကုစလေကတိုက်တွန်းပြောဆိုလိုက်တာပါလက်ရှိနေပြည်တော်မှာရောက်ရှိနေတဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူအခွင့်အရေးဆိုင်ရာအထုကုစလေဒေါက်တာယန်ဟီလီဟာလူအခွင့်အရေးကိုထိခိုက်နိုင်တဲ့ပုံမှန်တွေနဲ့ပတ်သက်လို့အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီနဲ့တွဲဆုံစဉ်အတွင်းဆွေးနွေးခဲ့တယ်လို့ကော်မတီဥက္ကဋ္ဌဦးစောမင်းကပြောရေးပြောပါတယ်
အဓိကတော့လူခွင့်ရေးနဲ့ပတ်သက်တဲ့ဥပဒေတွေ66ကကြီးတွေစသဖြင့်အလိုဆွေးနွေးကြတာပေါ့သူအနေနဲ့ကတော့ဟို66ကကြီးကိုဖျက်သိမ်းခြင်းနဲ့ဆိုတဲ့ဘက်ကနေသူစဉ်းစားတယ်ပေါ့လူခွင့်ရေးနဲ့ပတ်သက်တဲ့ဥပဒေတွေဘယ်နှခုရှိတယ်လဲသူ66ကကြီးကိုဘယ်လိုမြင်တယ်လဲဆိုတော့အငယ်တွေလည်းအငယ်တို့အမြင်ကိုပြောပြလိုက်တာပေါ့နော်
ဒါအပြင်မစ္စယန်ဟီလီဟာလွှတ်တော်ဥက္ကဋ္ဌဟောင်းသူရဥရှိမန်ဦးဆောင်တဲ့ပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်အဖွဲ့နဲ့ဆွေးနွေးခဲ့တယ်လို့ဝန်ကြီးဌာနတချို့နဲ့လည်းတွေ့ဆုံခဲ့တာပါ။သူမရဲ့ဒီကနေ့ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂမြန်မာပြည်ရုံးခွဲပြောခွင့်ရပုဂ္ဂိုလ်ဦးအေးဝင်းပြောတာက
မစ္စယန်ဟီလီဟာဒီနေ့မနေ့ဆိုတော့ဒီဥရှိမန်ဦးဆောင်တဲ့ဥပဒေရေးရာနဲ့အထူးကိစ္စရပ်များအဖွဲ့ဒီကော်မရှင်ကိုတွေ့တယ်။ဒီကစတဲ့ ဥပဒေကြမ်းပြည်ကြီးကဥက္ကဋ္ဌဥပဒေနဲ့ဆွဲဆိုတွေ့တယ်အဲဒီအဲ့ဒါပြီးတော့သူကဒီဝကူတန်းရောင်းဝယ်ရေးကိုညီဝင်ဒေါက်တာပြင်းနဲ့တွေ့တယ်ပြီးတော့တာဝအရေးကြီးနဲ့တာဝအကျင့်ပြီးပြီးဆရာဝန်ကြီးဌာနရဝန်ကြီးပြီးတော့သူကဒီကူဝေးနဲ့တွေ့တယ်နောက်ဆုံးတော့ဒီကျမ်းမာရေးနဲ့အားစားဝန်ကြီးဒေါက်တာမီတွေ့တယ်ပြီးပါ
သူကမနှက်ပြန်လဲနေပြီးတော့မှရှိနေဦးမှာဆိုတော့မနှက်ပြန်ကသူဘယ်သူတွေနဲ့များထက်တွေ့ဖို့ရှိပါလဲခင်ဗျာဒေါက်တာရန်ကြီးလေးအဲ့
တော့မနှက်ပြန်ကတော့နိုင်ငံတော်တမင်ကပုံစံတွေ့ဖို့ရှိပါတယ်ဒါအပြည့်အစုံရှိပါတယ်မနှက်ပြန်ကမှပြောမှာ
ကုလသမဂ္ဂလူ့အခွင့်အရေးအထူးကုသလေဟာသူမရဲ့6ချိန်မြောက်မြန်မာနိုင်ငံခီးစဉ်ကိုဇူလိုင်လ10ရက်နေ့ကစတင်ခဲ့ပြီးတော့မနေ့ပြန်မှာအဆုံးသတ်မှာဖြစ်ပါတယ်။ဒီအတော်အတွင်းကရင်ပြည်နယ်ကိုပထမဆုံးချိန်တွားရောက်လေ့လာခဲ့သလိုရန်ကုန်ရှမ်းပြည်နယ်ရခိုင်ပြည်နယ်နဲ့နေပြည်တော်တို့မှလည်းလူ့အခွင့်အရေးအခြေအနေတွေကိုလေ့လာဆောင်ကြည့်ခဲ့ပါတယ်။လုံခြုံရေးအခြေအနေတွေကြောင့်ရှမ်းပြည်နယ်အတွင်းနေရာတချို့ကိုတွားရောက်ခွင့်မရသလိုသူမရဲ့ခီးစဉ်ဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အချက်အလက်ရှာဖွေရေးမစ်ရှင်နဲ့ပတ်သက်မှုမရှိသေးဖို့အစိုးရကကြိုတင်အကြောင်းကြားထားပါတယ်။မစ္စယန်ဟီလီကတော့မြန်မာနိုင်ငံတွင်းနေရာတော်တော်များများမှာလုံခြုံရေးအခြေအနေတွေဆိုးရွားလာနေတာကြောင့်လူ့အခွင့်အရေးအခြေအနေအပေါ်မှာကြီးမားတဲ့တည်ရောက်မှုရှိလာမှာကိုစိုးရိမ်မိတဲ့အကြောင်းပြောဆိုထားပါတယ်။ကုလအထူးကိုယ်စားလှယ်ဟာသူမရဲ့ဆက်နှစ်တာမြန်မာနိုင်ငံခီးစဉ်အစိုးမတက်ခင်မှာမနေ့ပြန်ဇူလိုင်လ22ရက်နေ့ညနေပိုင်းမှာတော့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတစ်ရက်ကျင်းပသွားဖို့ရှိပါတယ်ခင်ဗျာ
။ကိုထက်အောင်စူးစီးတင်ပြခဲ့တာပါရှင်။အခုတာစီဘက်မှာလက်နက်တွေဖမ်းမိတဲ့သတင်းတစ်ပုဒ်ကိုလည်းပြောပြပေးပါဦးမယ်။လိုက်ကောကနေမန္တလေးကိုသွားတဲ့ကားတစ်စီးပေါ်မှာတည်ဆောင်လာတဲ့လက်နက်တွေကိုမင်းညားကမန္တလေးတိုင်းဒေသကြီးတာစီမြို့မှာဖမ်းဆီးရမိခဲ့ပါတယ်။တနက်22လက်ပါဝင်လက်နက်နဲ့ငွေသားတွေကိုတည်ဆောင်လာသူနှစ်ဦးကိုမိထီလာကျင်းထောင်မှာဖမ်းဆီးထားတာဖြစ်ပါတယ်။သတင်းပြည်စုံကိုမေခါကဆက်ပြီးပြောပြပါမယ်ရှင်
။တာစီမှာမင်းညားကမိထီလာကားလမ်းမှာကျွဲထိတ်ဆုံတိုးဂိတ်အနီးလိုက်ကောမှမန္တလေးကိုသွားမဲ့ကားပေါ်မှာအခုလိုလက်နက်တွေတင်ဆဲရမိခဲ့တာပါ။ရင်မောပါလာသူလင်မယားနှစ်ဦးကိုတော့အခုချိန်မှာဖမ်းဆီးထားပါတယ်ဖမ်းဆီးရမိတဲ့လက်နက်တွေဟာထိုင်းနိုင်ငံကနေတဆင်မြန်မာနိုင်ငံအတွင်းကိုတယ်ဆောင်လာတာဖြစ်ပြီးအခုတယ်တာကတတိယအကြိမ်ဖြစ်ကြောင်းနိုင်ငံတော်တိုင်ပင်ခံရုံးကကြေညာချက်ထုတ်ပြန်ထားပါတယ်သူတို့နှစ်ဦးဟာ2019ခုနှစ်ဖေဖော်ဝါရီလတုန်းကတစ်ချိန်ဧပြီလမှာတစ်ချိန်တယ်ယူခဲ့ပြီးအခုဖမ်းဆီးရမိတဲ့အကြိမ်ကတတိယအကြိမ်မြောက်တယ်ဆောင်တာဖြစ်ပါတယ်အခုလိုဖမ်းဆီးရမိတာနဲ့ပတ်သက်လို့နိုင်ငံတော်သမ္မတရုံးပြောရေးဆိုခွင့်ရှိသူဦးစောထေကအခုလိုပြောပြပါရယ
်ဖေဖော်ဝါရီကဒါသူတို့တို့တတိယကျင်းရောက်ပို့လာလို့ပြောတယ်အဲ့ဒီအနေပို့တဲ့အားမျိုးကျွန်တော်ဖတ်ပြီးတော့ပြောဖော်ထုတ်နေတယ်အဲ့လောက်ပဲပြောလို့ရမှာ
ဒီလက်နက်တွေကိုအိန္ဒိယနိုင်ငံကိုတယ်ဆောင်တာဖြစ်နိုင်တယ်ဆိုပြီးလုံခြုံရေးတာဝန်ရှိသူအချို့ကထင်မြင်ယူဆလျက်ရှိပါတယ်ဒီသတင်းတွေနဲ့ပတ်သက်လို့ဦးစောထေကတော့အခုလိုပြောပြပါရယ်
ဟုတ်ဒီအောင်ကနည်းနည်းလေး complicated ဖြစ်တယ်။ဓမ္မတိကအကိစ္စကဒီရလာတဲ့ source ပေါ့နော်။လက်နက်တွေကိုကြည့်လိုက်ရင်အဲဘလို့ကနေဘလို့ဒီထဲကိုရောက်လာလဲဆိုတာနည်းနည်းလေးဒီနေရာမှာနည်းနည်းလေးဟိုအချုပ်ထွေးလေးတွေရှိတယ်။အဲအချုပ်ထွေးလေးတွေလည်းကျွန်တော်ချင်းရမယ်။အဲ့ဒါလည်းကျွန်တော်လုပ်နေတယ်။နောက်တစ်ချက်ကအဲဒီလာနေပြီးတော့ဟိုပို့ဆောင်နေပေါ့နော်။တိုင်းမှာလက်ခံတဲ့သူကဘာရည်ချက်နဲ့ပါလို့လဲတတိယကျင်းတော့ရောက်နေပြီ။ဘာအတွက်လဲဆိုတာကျွန်တော်ဆက်ပြီးတော့ဖော်ထုတ်နေတယ်။ဘယ်သူတွေလဲဆိုတော့ဖော်ထုတ်နေတယ်။ဒါတလို့ကတော့ကျွန်တော်ဟိုအသေးစိတ်တော့ပြောချင်နိုင်ရင်မရှိသေးဘူးပေါ့နော်။ဟောအဲ့ဒါတော့ပြောလို့ရတယ်
။ဖန်ဆင်းရမိတဲ့ကားပေါ်ကနေထိုင်းနိုင်ငံကထုတ်လုပ်ပြီးတနက်ကိုယ်တွေမှာထိုင်းစာအမှတ်သားပါဝင်နေမောင်းမြန်တနက်အလက်20ကြီးရင်အခု20နဲ့ဂျာမနီနိုင်ငံတို့ကြီးရင်မပါတဲ့ AK-47 တနက်2လက်ငွေသား8သိန်းကျော်နဲ့ဖုံးသုံးလုံးကိုတင်စီရမိထားတယ်လို့ရဲတပ်ဖွဲ့ကပြောဆိုထားပါတယ်။လက်နက်တွေတည်ဆောင်လာတဲ့လင်မယားနှုတ်ကိုတော့လက်နက်အုပ်ပရေပုံမှ19တိအရာအမှုဖွင့်အေးအေးယူထားပါတယ်လက်နက်တွေတည်ဆောင်လာသူနေဆိုးထွေးမင်းနဲ့ဇနီးဖြစ်သူတို့ကိုဆက်လက်ပြီးစစ်ဆေးတာမှာတော့မန်းလေးမြို့အောင်မြေတာဇံမြို့နယ်အင်းလေးဟိုတယ်မှာတဲခိုနေတဲ့ကလေးမျိုးတာဟန်းရက်ကွက်မှာနေထိုင်သူကျုံလန်ဆန်းခုံမောရာကပို့ဆောင်ကငွေကျပ်15သိန်းပေးတာမို့တည်ဆောင်လာခြင်းဖြစ်တယ်လို့သိရပြီးတည်ဆောင်ခိုင်းသူကျုံလန်ဆန်းခမောရာကိုလည်းထပ်မံဖမ်းဆီးရမိထားတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ဒါအပြင်လက်နက်တွေတည်ဆောင်လာသူနေဆိုးထွေးမင်းရဲ့လိုက်ကော်ကနေအိမ်ကိုဆက်လက်ရှာဖွေရမှာတော့လက်နက်နဲ့ဆက်နွယ်နေတဲ့ပောက်ကွဲစိန်နိုင်တဲ့ပစ္စည်းတွေကိုလည်းထပ်မံတင်ဆက်ရမိထားတယ်လို့ဖော်ပြထားပါတယ်အမှုနဲ့ပတ်သက်လို့တက်ဆိုင်ရာတာစီရဲစခန်းကိုမေးမြန်းရမှာတော့စစ်ဆေးမေးမြန်းနေစေဖြစ်ကြောင်းအဲ့ဒီစခန်းကတာဝန်ရှိသူတဦးကအခုလိုပြောပြသွားပါလေ
။အော်အဲ့ကိစ္စတွေကအခုချိန်ဖြေလို့မရသေးဘူးခင်ဗျာနော်ပြောလို့မရသေးပါဘူးခင်ဗျာ။တိကျတိကျပါနော်။ဟုတ်ကဲ့ဟုတ်ကဲ့။သိတိကျပါနော်ဖြေလို့မရသေးလို့ပါ
။ပြီးခဲ့တဲ့2015ခုနှစ်ဇွန်လကလည်းမန်းလေးမှာတရားမဝင်လက်နက်ပ စ္စတိုနဲ့ခြောက်လုံးပြူတနက်အလက်ပေါင်း40ကျော်တည်ဆောင်လာတာကိုဖမ်းဆီးရမိထားခဲ့ပူပါတယ်။တီဇဲလက်နက်အဥပဒေပုံမှာ19ကအရာကတော့ထောင်နှံ3နှစ်အထိချမှတ်နိုင်ပြီးဒီလိုထောင်နှံအပြင်ငွေဒဏ်ကိုပါ2ရက်စလုံးချမှတ်နိုင်တယ်လို့အဲ့ဒီလက်နက်အဥပဒေကဖော်ပြထားပါတယ်ရှင်။
တာစီမြို့နာမှာလက်နက်တွေတည်ဆောင်လာသူနှုတ်ကိုဖမ်းဆီးထားမိကြောင်းမမေခစုံစမ်းတင်ပြခဲ့တာပါအခုကျမရေးဆိုင်ရာသတင်းကောက်တစ်ပုဒ်ကိုပြောပြပေးပါဦးမယ်ရှင်မြန်မာနိုင်ငံထဲမှာ HIV ရောဂါပိုးကြောင့်သေဆုံးမှုနှုန်းဟာ6နှစ်အတွင်း50ရာခိုင်နှုန်းကျော်ကျဆင်းသွားတယ်လို့ UNAIDS ကုလသမဂ္ဂရဲ့ AIDS တိုက်ဖျက်ရေးအဖွဲ့အစည်းကထုတ်ပြန်ပါတယ်ဒီကိန်းဂဏန်းဟာအာရှပစိဖိတ်ဒေသတွင်းတစ်ခုလုံးပါကြီးမားတဲ့အပြောင်းလဲအောင်မြင်မှုတစ်ရပ်ဖြစ်တယ်လို့လည်းထောက်ပြထားပါတယ်။ဒီကြောင့်နဲ့ပတ်သက်လို့ UNAIDS ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Mr. Osama Tawago မခင်ဖြူထွေးကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ UNAIDS ရဲ့ဒီကနေ့ထုတ်ပြန်ချက်အရဒီမြန်မာနိုင်ငံမှာ HIV/AIDS ရောဂါကြောင့်သေဆုံးတဲ့သူအရေအတွက်ဟာပြီးခဲ့တဲ့6နှစ်အတွင်းမှာ50နှစ်ရာခိုင်နှုန်းအထိကျဆင်းသွားတယ်ဆိုတာသိရပါတယ်။ဒီလိုကျဆင်းသွားတဲ့အဓိကအကြောင်းရင်းတွေကဘာတွေပါလဲရှင
်။ The main factor basically is related to a massive scale up they have done in HIV treatment over the last few years. In other words,
ပြီးခဲ့တဲ့နှစ်အနည်းငယ်အတွင်းမှာဒီ HIV ရောဂါကုသမှုတွေတိတိသာတိုးလာခဲ့တာအဓိကချက်တစ်ခုပါ။အဲ့လိုမျိုးကုသမှုတွေကိုရင်းနှုန်းကတော့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေတတိပုဂ္ဂလအဖွဲ့စည်းတွေကဆောင်ရွက်ပေးခဲ့တာပါ။အဲ့ဒီနောက်ပြီးခဲ့တဲ့နှစ်အနည်းငယ်ကစပြီးတော့အစိုးရကလည်းဒါကိုလူလူကျမကြီးကဏ္ဍတစ်ခုဖြစ်နေအချိန်မြင့်ပြီးတော့ဆောင်ရွက်လာတာမဟုတ်လို့အခုလိုမျိုးတိုးတက်မှုတွေဖြစ်လာတာပါ။ဝေးလံခေါင်တည်တဲ့ကြီးလက်ဒေသတွေမှာပါလှုပ်ဆောင်နိုင်ခဲ့တာကြောင့်လည်းဖြစ်ပါတယ်။ကုသမှုတွေပိုကောင်းလာတဲ့အတွက်ဒီယောဂါနဲ့ဆက်ဆက်တဲ့သေဆုံးမှုတွေနည်းသွားတာပါ။ပြင်ပအဖွဲ့စည်းတွေရဲ့ဘဝဝန်းကူညီမှုနဲ့အစိုးရကနီးပြောချပြီးတော့ဆောင်ရွက်နိုင်တာကြောင့်လို့လည်းဆိုနိုင်ပါတယ်
။ဒီတိုးတက်မှုကသတင်းကောင်းပါဆိုတော့ဒီတိုးတက်မှုကိုဆက်ပြီးတော့ထိန်းထားနိုင်မှုဘာတွေလှုပ်ဆောင်ဖို့လိုအပ်ပါသလဲရှင
်။ Yes, I mean still there's a way to go. I mean this has been a good achievement but right now there'sStill in terms of coverage, there's only 57% of estimated those people living with HIV on treatment. So we have to move towards
the... ဒါကကောင်းတဲ့တိုးတက်မှုတစ်ခုပါ။ဒါပေမဲ့လို့ရှေ့ဆက်တိုးတက်အောင်လို့ဆောင်ရွက်မှာတွေလည်းရှိပါတယ်။အခုဆိုလို့ရှိရင် HIV ရောဂါရှိတဲ့သူဦးရေစုစုပေါင်းရဲ့59ရာခိုင်နှုန်းကိုပဲကုသမှုပေးနိုင်ပါသေးတယ်။90ရာခိုင်နှုန်းကုသမှုပေးနိုင်တဲ့အထိလှုပ်ဆောင်သွားဖို့ဆိုတော့ကျွန်တော်တို့ရဲ့ရည်မှန်ချက်ရောက်ဖို့အတွက်ဆက်ပြီးတော့ကြိုးစားသွားအောင်ပါပါ။အဲ့ဒီအတွက်လိုအပ်တဲ့ကုသမှုဆိုင်ရာရည်မြစ်တွေရှိဖို့လိုပါတယ်။စေဝါတွေရှိရမှာဖြစ်တယ်လို့ပဲလိုအပ်ချက်နဲ့အညီအခိုင်အမာကုသမှုပေးနိုင်မဲ့ကျန်းမာရေးစနစ်ရှိဖို့လိုအပ်ပါတယ်။အရေးကြီးတဲ့တစ်ခုကတော့ဒီရှိနေတဲ့ကျန်းမာရေးစနစ်ထဲမှာ HIV ရောဂါကူးစက်ခံထားသူတွေပြုစုစောင့်ရှောက်ခွင့်ရဖို့ပြီးတော့ခွဲခြားဆက်ဆံခံရတာတွေရောကြောင်လို့လုပ်ဖို့လိုပါတယ်။နောက်လေးထားမှာတစ်ခုက HIV ရောဂါဖြစ်ပွားမှုနှုန်းအမြင့်ဆုံးဖြစ်နေတဲ့နေရာတွေမှာရှိနေကြတဲ့ကူးစက်ခံထားသူတွေအထူးသဖြင့်တော့ဒီမွေးဆွေးဝါးတုံးဆွဲသူတွေ၊လိန်တူဆက်ဆံသူတွေ၊လိန်ဖြောပြေးလုပ်ငန်းတွေမှာလုပ်ကင်ကြသူတွေအတွက်ကျန်းမာရေးဆောက်ရှောက်မှုတွေရှိဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံမှာကဒီလိုမျိုးလူတွေအတွက်ကျန်းမာရေးဆောက်ရှောက်မှုတွေအလွယ်တကူမရနိုင်သေးတာကြောင့်ပါ။ဆိုတော့ဒီလိုမျိုးအချက်တွေကိုအလေးထားလှုပ်ဆောင်မယ်ဆိုရင်တော့လက်ရှိတိုးတက်မှုတွေကနေပြီးတော့တနိုင်ငံလုံးအဆင့်ထိရည်မှန်းချက်တွေပြည့်မီလာအောင်လို့စောင့်နှိုင်းပါလိမ့်မယ်။
ဟုတ်ကဲ့ဒီယောဂတိုက်ဖြတ်ရေးလုပ်ငန်းတွေမှာမြန်မာအစိုးရဘက်ကအပြည့်အဝပူးပေါင်းဆောင်ရွက်တာရောရှိတယ်လို့ပြောနိုင်ပါလားရှင
် Yeah, I mean I think there is a commitment on this area. There is a realization of the importance of HIV and
ဒီကိစ္စနဲ့ပတ်သက်လို့အစိုးရကတနင်္ဂနွေကျလှုပ်ဆောင်နေတာတွေ့ရပါတယ်။အရေးတကြီးဆောင်ရွက်ရမယ့်ကိစ္စဆိုတာကိုသတိပြုလက်ခံထားတာတွေ့ရပါတယ်။ကူးစက်ဖို့လွယ်ကူတဲ့အန္တရာယ်တွေရှိနေတာဥပမာဆိုလို့ရှိရင်စစ်ထုအကတဆင့်မွေးဆွေးဝါးတုံးဆွဲကြတဲ့သူတွေကြောင့်ကူးစက်မှုဖြစ်ရတဲ့ကိစ္စမျိုးတွေပါဆိုတော့ဒီလိုမျိုးကိစ္စရပ်တွေကိုကင်တွယ်ဖို့စိတ်ပိုင်းဖြတ်ထားတာတွေ့ရပြီးတော့လက်တွေ့စီစဉ်ဆောင်ရွက်နေတာတွေလည်းမြင်နေရပါတယ်။လက်ရှိမှာဒီကျန်းမာရေးဝန်ကြီးဌာနရဲ့ကြီးကြပ်ဆောင်ရွက်မှုတွေဒီလိုလူတွေကိုကုသမှုတွေပေးနေတာလည်းဖြစ်ပါတယ်။အရက်ဖက်အဖွဲ့အစည်းတွေလူထုတွေနဲ့ထိတွေ့ဆောင်ရွက်နေတာတွေလည်းရှိပါတယ်။အဲ့လိုမျိုးထိတွေ့မှုတွေဖြစ်အောင်လဲကျွန်တော်တို့ဘက်ကအကူအညီပေးပါတယ်။လူမှုတိုင်းဝိုင်းထဲမှာအပယ်ကျင်ခံထားသူတွေအတွက်သူတို့မှလည်းကျန်းမာရေးဆောက်ရှောက်ခွင့်ရဖို့အခွင့်အရေးရှိတယ်ဆိုတာတွေကိုလက်ခံလာအောင်လုပ်ရပါတယ်။ဆိုတော့ဆူရဘက်ကပူးပေါင်းဆောင်ရွက်တာရှိတယ်လေ။ပါရှိတယ်လဲဆိုရင်တော့ဟုတ်ကဲ့ရှိပါတယ်အဓိကချက်ကတော့အစိုးရအနေနဲ့သူတို့စိတ်ပိုင်းဖြတ်ဆောင်ရနေတဲ့ကိစ္စတွေမှာဘယ်လိုမျိုးလက်တွေ့စီမံကင်တွယ်သွားမလဲဆိုတာပဲဖြစ်ပါတယ
် UNAIDS ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Mr. Osama Tawago ကိုမက်ခင်ဖြူထွေးကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်အခုရှမ်းနိုင်ငံရေးနဲ့လက်နက်ကိုင်အဖွဲ့တွေရဲ့ညီညွတ်ရေးအတွက်ကျင်းပမဲ့အစည်းအဝေးပြတ်သွားတဲ့အခြေအနေကိုလည်းပြောပြပေးပါဦးမယ်ထိုင်းနိုင်ငံမှာကျင်းပဖို့စီစဉ်ထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီအစည်းအဝေးကိုထိုင်းအာဏာပိုင်တွေကတားဆီးတဲ့အတွက်အစည်းအဝေးဖျက်သိမ်းလိုက်ရပါတယ်။မြန်မာအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးတာမှာရှမ်းနိုင်ငံရေးအဖွဲ့တွေလက်နက်ကိုင်အဖွဲ့တွေအနေနဲ့ တသဘောနဲ့တညီတညွတ်ထဲရှိကြရေးဆွေးနွေးဖို့စီစဉ်ထားတာဖြစ်တဲ့အကြောင်းရှမ်းပြည်ညီညွတ်ရေးကော်မတီဘက်ကပြောပါတယ်မတ်သိန်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင
်ထိုင်းနိုင်ငံချင်းမိုင်မြို့မှာဇူလိုင်လ20ရက်နေ့ဒီကနေ့ကစလို့သုံးရက်တာကျင်းပဖို့စီစဉ်ခဲ့တဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CUSSS အဝေးကိုထိုင်းအာဏာပိုင်တွေဘက်ကဟန့်တားတာကြောင့်အစီအဝေးမဖြစ်မြောက်ဘူးလို့ကော်မတီရဲ့အကြံပေးဥခွန်ဆိုင်ကပြောပါတယ
်ဒီပြည်ပြည်ဆက်ရှိနေတယ်ကဒီဘုံဘူးချုပ်ခီတော့ဒီဇမပီရဲ့စစ်တမ်းမှုဘင်္ဂောက်မှာရှိတာပေါ့ဗျာနော်သူကနေပြီးတော့မှာထိုင်းတမ်းမတော်ကိုအကြောင်းကြားပါတယ်အခု CSG ကအစည်းအဝေးလုပ်နေတယ်ဒီအစည်းအဝေးမှာတရားဝင်ပါတီတွေလည်းပါတယ်နောက်ပြီးတော့မှတရားအသင်းတွေလည်းပါတယ်ပါပြီးတော့မှသူတို့ကအစည်းအဝေးလုပ်မယ်ဆိုတဲ့ခါကျတော့ဒီကျွန်တော်တို့တိုင်းပြည်ရဲ့ဒီကောက်ပွဲဥပဒေနဲ့စံတင်တာရှိတယ်ဟေးဝါနံမူကျူးလွန်တာရှိတယ်။နောက်ပြီးမှငင်းချမ်းကြီးကိုလည်းအထိခိုက်နိုင်တယ်ပေါ့နော်။အဲ့ဒါကြောင့်မလို့ဟန့်တားပြီးပါဆိုပြီးတော့မှအကြောင်းကြားလာတယ်ဟောတာအဒီသာထိုက်ဘက်ကပြောပါလိမ့်မယ်။
ရှမ်းပြည်ညီညွတ်ရေးကော်မတီ CUSS မှာတော့ရှမ်းပြည်တောင်ပိုင်းတပ်ရှမ်းပြည်မြောက်ပိုင်းတပ်နောက်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရှမ်းတိုင်းရင်းသားများဖွံ့ဖြိုးတိုးတက်ရေးပါတီ SNDP တို့ကဦးဆောင်ပြီးရှမ်းပြည်တွင်ကနိုင်ငံရေးပါတီတွေအရက်ဖက်အဖွဲ့အစည်းတွေစုစုပေါင်း10ဘွဲ့နဲ့ဖွဲ့စည်းထားတာဖြစ်ပါတယ်။တိုင်းသားလက်နက်ကိုင်တပ်တွေပါဝင်မှုအပေါ်မြန်မာဘက်ကစိုးရိမ်ချက်ရှိနေတာဖြစ်နိုင်ခြေရှိတယ်။ဒါပေမဲ့စိုးရိမ်ချက်ကိုပွန့်ပွန့်လင်းလင်းမေးမြန်းသင့်တယ်လို့ဥခွန်ဆိုင်ကတုံ့ပြန်ပါတယ်။
ဒါကဒီစားတော့ဖြစ်နိုင်တယ်လို့ကျွန်တော်ပြောလို့ရတယ်ပေါ့ဒါပေမဲ့ဖြစ်နိုင်တယ်ဆိုလို့ရှိရင်လည်းမေးဖို့ကောင်းတော့ဗျာအဲ့ဒါပါပဲမမေးဘဲနဲ့ကိုထင်တာကိုစွတ်ပြီးတော့မှဆွဲရတော့ဒီစားဟာမသိပါဘူးကျွန်တော်တို့ဒီဆွေးနွေးခြင်းလမ်းတင်ခြင်းပြဿနာဖြစ်ရှိရင်ယဉ်ကျေးမှုကိုဖြစ်ရှိတယ်လို့ဖြစ်တော့ပါတယ်
ချင်းမိုင်မြို့မှာသုံးရက်တာကျင်းပဖို့စီစဉ်ခဲ့တဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CUSS ရဲ့အစည်းအဝေးကတော့ငင်းချမ်းရေးဆွေးနွေးမှုမှာတတန်းနဲ့ထွက်ရေးဆွေးနွေးဖို့ရည်ရွယ်ရင်းဖြစ်တယ်လို့လည်းကော်မတီရဲ့အကြံပေးဥခွန်ဆိုင်ကပြောပါတယ်
။ပြည်ထောင်စုငင်းချမ်းရေးညီလာခံမှာဒီကောင်းစဉ်ဆွေးနွေးဖို့ကောင်းစဉ်ကကောင်းစဉ်က၅ခုရှိတယ်။နော်။နိုင်ငံရေးလုံခြုံရေးဒီဘွားကြီးလူမှုကြီးနောက်ပြတော့မှာညီယာနဲ့ပညာဇာတတဘာဝတန်ရန်ဇာတပစ္စည်းများပြစ်ချရှိတယ်။အငါးခုရှိတော့ဒီငါးခုမှာကျွန်တော်တို့ဒီရှမ်းအဖွဲ့တွေကဟိုတယောက်တစ်တောင်ကြီးမဖြစ်စီမနဲ့တစ်ပံပဲဖြစ်ဖို့လိုတယ်။အဲ့ဒါမှကျွန်တော်တို့ကဒီဟိုပြောရတာကအားရှိပြီ။
ပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံအစည်းအဝေးမှာဆွေးနွေးမဲ့ကဏ္ဍ5ရပ်ပေါ်ဆွေးနွေးကြမဲ့ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့အစည်းအဝေးကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူညီချက်ကိုစန့်ကျင်နေတာမဟုတ်ဘူးလို့လည်းကော်မတီကကြေညာချက်ထုတ်ခဲ့ပါတယ်ရှင
်။မတင်ကြီးထိုက်စုံစမ်းတင်ပြခဲ့တာပါရှင်။ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လိုတယ်။နာဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရဆိုရင် VOA American အတံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်သလို email နဲ့ဆက်သွယ်လို့သူတွေအတွက်တော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။တယ်လီဖုန်းနံပါတ် 1-239-382-5554 ကိုခေါ်ဆိုပြီးတော့လည်းဓာတ်ရိုက်ဆက်သွယ်နိုင်ပါတယ်။VOA ကနေလွှင့်ထုတ်လွှင့်ပေးနေတဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုတော့ည10နာရီထိလိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190အပြင် VOA Burmese News Facebook စာမျက်နှာကနေပြီးတော့လည်းနှာစင်နိုင်ကြပါရဲ့ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနှာစင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နှာစင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနှာစင်နိုင်ပါတယ်ဒ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်ဇူလိုင်လ20ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလံမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်အခုညပိုင်းနားဆင်ရမယ့်သတင်းဘတ်စင်ကဏ္ဍတွေကတော့တင်မောသီမှာပါဝင်တဲ့အာဟာရဓာတ်တွေအကြောင်းသိကြရမယ်ကျန်းမာရေးကဏ္ဍစံစည်းနှုတ်မတည်ငြိမ်မှုနဲ့ဆင်းရဲနွမ်းပါမှုအကြောင်းဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်နဲ့အတူတိုင်းရင်သတင်းလွှာကဏ္ဍမှာတော့
ကျွန်တော်တို့ကြားလာတဲ့ရုပ်ဖက်တာ85ရာခိုင်နှုန်းကောင်းတယ်ဆိုအနေနဲ့ကအရင်ကပြုံးနေမှုကလာလို့လက်ကြတဲ့သူစီပွဲစုံတွေမှာအနည်းဆုံးအင်ရှင်နိုင်ငံက
တခိုင်ပြည်နယ်အတွင်းရေနံနဲ့တဘာဝတန်ငွေတွေကိုခန့်စားခွဲဝေခွင့်နဲ့ပတ်သက်လို့ရခိုင်ပြည်နယ်အမျိုးသားပါတီပြည်နယ်လွှတ်တော်ကိုယ်စားလှယ်ရဲ့ပြောကြားချက်နဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းစုံလင်ကိုနားဆင်ကြရမှာပါအခုအရင်ဆုံးတော့ကျန်းမာရေးကဏ္ဍမှာတင်မော်သီးရဲ့ကျန်းမာရေးအကျိုးကြီးပုံကိုပြောပြပေးပါမယ်ရှင်မြန်မာနိုင်ငံမှာလူကြိုက်များပြီးလွယ်လွယ်ကူကူရတဲ့တင်မောသီးဟာခန္ဓာကိုယ်အစိတ်ပိုင်းများစွာကိုကောင်းမွန်စေပြီးယောဂအတော်များများကိုလည်းကာကွယ်နိုင်ကြောင်းကျန်းမာရေးပညာရှင်တွေကပြောပါတယ်။တင်မောသီးမှာပါဝင်တဲ့အာဟာရဓာတ်တွေနဲ့တင်မောသီးကနေရနိုင်တဲ့ကျန်းမာရေးကောင်းကျိုးတွေနဲ့အတူတင်မောသီးစားသုံးရမှာဘယ်ချင်းနေမျိုးကိုတော့ဆင်ခြင်သင့်တယ်လဲစတဲ့တင်မောသီးရဲ့အာဟာရတွေအကြောင်းအထွေထွေသမားတော်ဒေါက်တာမင်းစိုးဦးကိုမေးမြန်းပြီးကိုဝင်းမင်းကတင်ပြထားပါတယ်ရှင်။
โอเคตําราจีดรมิซูครับเนี่ยที่เตมโบทีก็เราหมู่มาနိုင်ငံมาดูใจเหมียะได้อภิเษกเสียเนาะอลวยตะกูแลย่าနိုင်ได้ด้วยที่จ้ํามาเองเนี่ยปัดตะไปแล้วบลูที่กาวจูซูจูชื่อเลยสราวเราดินี่ซินิมาဖြစ်ไปได้เสียตะชั่วก็แลเตมโบทีซ่าลุษินดา1เอซาဖြစ်တယ်ဆိုပြီးတော့ဒီမြန်မာယူอ่ะဒလိယာပေါ့เนาะเอซินจินจောက်ဘုပြောတာ ళి လဲရှိတဲ့ခါကျတော့เสียเตมโบทีเนี่ยปัดตะပြီးတော့ဘလူอาหารဓာတ်တွေပါတယ်ဆိုတော့ねซ่าပြီးတော့ရှင်းပြပေးပါလား
เตมโบทีဒီနေရာမှာတော့လူသားတော့ဒီကိန်းရောသားရေချမ်းအတူသေးတယ်အလုံးစုံကိုဆက်ဆက်ကိုစားခြင်းမရှိတယ်ဓာတုသိနာတို့ကိုထားခြင်းမရှိတယ်ဘဝတိမောဒီပေါ့ပတိမောဒီမှာအဆအဟာရတွေတောင်းယူမှုကိုကျွဲဆန်းပြည့်စုလိုက်တဲ့အခါမှာတော့1ကီလို၄တိရှိတဲ့တိမောဒီအလုံးအောင်ဆိုလို့ချင်းအနေစီဆွမ်းရည်အနေနဲ့23ကီလိုကီလိုရီပါပါတယ်စစ်တီတက်က70ဂရမ်ဓာတက်ကတော့10ဂရမ်အော်ဖိုက်ပါလို့ခေါ်တဲ့အမြင့်ပမာဏက1ဂရမ်။ပိုတင်းတက်ကပုံမြတ်သမား4ခုဂရမ်။စီတက်ကအပါတလောက်ဖြစ်ပြီးတော့ဗီတာမင်နဲ့အထူးကသစ္စာဓာတ်ကြီးအဲဒါဆိုပါဝင်တဲ့အတွက်ကြောင့်မလို့စက်မရီကိုထောက်ဖို့ပြင်နိုင်ပ
ါတယ်။ဟုတ်ကဲ့ဆရာ။အဲ့ဒီခါကျတော့အစီအတက်လည်းနည်းတာဖြစ်တဲ့အပြင်ဒီအာဟာရဓာတ်တွေလည်းတော်တော်များများပါနေတာဖြစ်တဲ့အတွက်ဆရာကြီး။ဂျမိုင်းတဲ့ဘလူးကောင်းကျိုးတွေရှိစေလဲဆရာကြီ
း။အသုံးရတာတော့အသားလေးကိုစုပြေတဲ့အာမီတဲ့ကိုကောင်းကြာများပါအထူးသဖြင့်အမျိုးသမီးတွေအလှကိုဖြစ်ပြေမှာဆိုလို့ရှိရင်တင်မောသီးပါတယ်ဆိုပြီးတော့ဆင်နာလာတယ်တွေ့ရပါအဲတင်မောသီးကိုဖြီးပြီးတော့အဝိုင်းပုံစံပြုလုပ်ပြီးတော့နင်းနာမှာကပ်ပြီးလို့ရှိရင်ဝတ်ချံတင်းတင်းနဲ့အမြင့်တောက်တွေကိုကြောက်ကင်းစေပါအသားရည်ကိုနင်းနေတဲ့ကောင်းစေပါနောက်ပြီးတော့တင်မောသီးမှာဆိုလည်းဗီတာမင် C တို့ဗီတာမင် E တို့ဒီသာကျန်တဲ့ကတော့အန်တီအောက်ဆီဒန့်တွေပါတဲ့အတွက်ကြောင့်မလို့ဒီတပ်ပစ္စည်းဝင်ပေါက်ခဲ့ပြည်တယ်။ဒီနောက်ပေါ်မှာရှိတဲ့အရေးအကြောင်းတွေကိုဖြောက်ခဲ့ပြီးတော့ပြည်သူပြည်သာဖြစ်ပါတယ်။
ဟုတ်ကဲ့ဆရာ။အဲ့ဒီခါကျတော့တင်ပေါ်သည်စားတာချောင်းဆရာကြီး။နောက်ထပ်ကျမကြီးကောင်းကျိုးပါလို့ရှိနေတယ
်။ဒါကတော့အပြီးမှန်တို့ရဲ့သဘာဝအတိုင်းဖိုက်ဘာများပါလေ။ပြီးတော့ဗီတာမင်ဓာတ်တွေနဲ့အန်တီအောက်ဆီဒန့်တွေပါတဲ့အတွက်ကြောင့်မလို့အသုံးဝင်မှုကများ။အပြင်စားမယ်ဆိုလို့ရှိရင်ခုခန္ဓာအလေးအနက်ဝိသနေတဲ့လူတွေကိုအသုံးဝင်။အခုမှဒီတက်အင်းတက်ဒီပါတဲ့အတွက်ကြောင့်မလို့ဘိုက်ကိုအလွယ်တကူပြည့်စေစာလောင်မှုကိုတားဆီးတဲ့အတွက်ကြောင့်မလို့စားတော့ဆော့စားနိုင်ပြီးတော့ခုခဏလေးပြေကိုဆော့တဲ့နေရာမှာအတော်ပါတယ်။ရစ်တက်ကသူကအစာကိုစီနေစီတာသူ့မှာအစာကိုစီနေပြီးနိုင်တဲ့ update ကိုခေါ်တဲ့အင်ဂိုင်းတက်ပါဝင်ပါ။အဲကြောင့်မလို့အစာမကြည့်ဒီဒီငွေစင်းများကိုလည်းသက်သာကြောက်ခြင်းစီ။နောက်ဝင်းကိုလည်းကျွတ်တော့သွားစီတဲ့အတွက်ကြောင့်မလို့ဒီကောင်းရှိတဲ့လူတွေကဝင်းမချုပ်ပေါင်းဒီလိုပါတော့အဲ့ကကြလို့ချင်းလေစိတ်ကုန်းရောဂါကိုလည်းပဲသက်သာစေပါ
ဟုတ်ကဲ့ဆရာအခုလိုအစာလမ်းကြောင်းနဲ့ပတ်သက်ပြီးတော့ကောင်းတာတွေရှိတာအပြင်နောက်ထပ်ရောဆရာတခြား ခန္ဓာကိုယ်အင်္ကာတွေအတွက်ကောင်းတာရှိသေးလား
ကင်ဆာရောဂါတချို့ဖြစ်ပေါ်မှုကကောင်းရလို့ဆိုတာဒါတော့အဒီမန်မှာပါတဲ့အတွက်ကြောင့်မလို့သူတစ်ပြင်းကတော့ဒီမောတိမှာပါဝင်တဲ့ဗီတာခရယိုတန်တင်းတွေလူပင်းတန်တင်းတွေဗီတာမင်စီဒီယာဆိုလို့ရှိရင်အရင်ကောင်းဆန်တာဖြစ်ပေါ်စေတဲ့ရှင်မဘဘလုံးမှာပါတဲ့ကိုမီနီတန်နေလို့လည်းပဲတိရဒါဖြစ်ခုနလိုမျိုးစီဝေးပေါင်းတင်းစီပြီးတဲ့အခါကျတော့ဥရန်ကြောင်းအချောက်ကိုဒါကဒီဝင်းလီမှန်ကန်စီတဲ့အတွက်ကြောင့်မလို့ဥမာကြီးကင်ဆာရောဂါဖြစ်ပေါင်းမှုကလည်းအောက်ပဲပြည့်တယ်လို့ဆိုပါ
ဟုတ်ကဲ့ဆရာ
အာနိတင်နေနေရကြတော့စီသက်ကိုလည်းချစီတာအကြောင်းပြည့်ရမှာအစီငယ်ပြားကြည့်အောင်ဖြစ်တဲ့နှလုံးသွေးကြောပိတ်ပြနှလုံးရောဂါရတာလို့ဘုံနောက်ပြည့်ကြောပိတ်ပြလေဖြတ်တာလို့အဲ့ဒါကိုလည်းကောက်ဝင်ပြေးပါနောက်သူဒီမြေမောဒီနိုင်ပိုတက်စီယမ်ဓာတ်ဒီပေါင်းတဲ့အတွက်ကြောင့်မလို့သွေးကြောရောဂါကိုတတ်ပါစီ
ဟုတ်ကဲ့ဆရာတခြားအင်္ဂါ၄ပိုင်းတွေရောကောင်းစီတာရှိသေးလားဆရာကြီ
း။ Yes, I mean ကိုချင်းနေတယ်သူအဖို့ဟိုတန့်စီပြေ။ Yes, မကလို့ကျန်သူတစ်ဖြည်းနေရာအောက်မှာညောင်ကြီးသူ့ဆူအောင်မှာလောလောဝရဲ့သူတွေမှာဆိုလို့ရှိရင်ဒီ Yes, မအတွင်းတွေဖြစ်တတ်ပါတယ်။အဲ့ဒါဒီကိုလေသမောဒီစာချင်းဖြင့်အတော်ပဲပြည့်တယ်လို့ဆိုပါတယ်။နောက်အဆုံးနဲ့ပတ်သက်လို့စိတ်တောက်တဲ့သူတွေဟိုကိုယ်ရင်စိတ်မတောက်တော့လည်းပဲစိတ်လုံးရဲ့ကိုရှုချက်နေတဲ့သူအထုတ်တရားတွေနာနာရှိကျွန်ရတဲ့ပါအတမတိမအမြမြပါဝင်တဲ့ပါတယ်မိတက်ကအဆုံးအောင်စီကိုတက်တာစီလို့။ဒါပြအာဒီရောက်ပြီးတော့လည်းရင်းနာလာတော့ချောဆူချင်းတွေကိုလည်းတက်တာဆောင်ရင်းစီလေ။ဆန္ဒရင်းကျယောဂကိုလည်းတက်တာစီလို့ဆိုပါမယ်။ကိုကံအားနှစ်ခုပဲပဲသွားစီပါ။ဒါကြောင့်မလို့အေးမီနာစီချောဆူယောဂနဲ့နာကပ်ပြီးတဲ့ယောဂဖြစ်ပါမှုကိုလည်းအကားပဲပြပါ။ဒီမှာအောင်နေတဲ့တချို့ကြောင့်မလို့လည်းပဲအစိမ့်ကြီးရောင်းကဲခဲမှုကလည်းတက်တာ
ကျန်ရစီတာကိုဖြစ်ရ။ဟုတ်ကဲ့ဆရာ။အဲ့တော့ဒီစိတ်ပိုင်းဆိုင်ရာရောဆရာကြီးတမောတိအနေနဲ့အကျိုးကျေးဇူးရှိနိုင်နေလား
။ရှိတယ်လို့လည်းသူပါတယ်။တမောတိမှာပေါင်းတဲ့ဗိုက်တာမင်စီအားဆိုလို့ရှိရင်စိတ်ဖြစ်စည်းမှုနဲ့ကင်မန်နိုနဲ့မျိုးပြပြပြီးတော့စိတ်လူပါနန်းဆန်းကြောစေတို့ဆို။တစ်သက်ချက်ကတော့မြေသမီးတွေတဲ့။အဲမြေသမီးတွေသာစင်ရာဒီလာတဲ့အခါမှာစိတ်စီမှုညာပြခြင်းမရှိစေဖို့အတွက်တမောတိအသိဉာဏ်ကိုတောက်ပြီးနိုင်ပါ။ပုံကဆောင်မိခင်တွေပုံဆောင်နေစီမှာကျူရာအနာသူဝေသနာဖြစ်တဲ့ဆိုလို့ရှိရင်လည်းတမောတိမြင့်စိတ်ကိုနေ့စဉ်စားပြီးခြင်းဖြင့်သက်သာစေနိုင်တယ်လို့လည်းဆိုပါ
ဟုတ်ကဲ့ဆရာတော့ဒီနေရာမှာကိုဝင်ဆောင်မိခင်တွေနဲ့အထူးသဖြင့်ပေါ့နော်တမောတိဒီမစားဖို့ယူရတလေစဉ်းစားချက်လေးတွေရှိတဲ့အခါကျတော့အဲ့ဒါနဲ့ပတ်သက်လို့ဆရာကြီးဘယ်လိုပြောချင်လဲ
ကိုဝင်ဆောင်မိခင်က food allergy လို့ခေါ်တယ်တမောတိရဲ့ဓမ္မတိတဲ့နေရာမျိုးရှိတယ်ဆိုလို့ရှိရင်တော့အနေရှိနိုင်တယ်ပေါ့ဒါမှမဟုတ်လည်းအဲ့လိုမျိုးမရှိဘူးအလုံးစုံနဲ့မစားဘူးဆိုလို့ရှိရင်တော့ပုံစံပြီးခင်နေတဲ့ကော်ဒရစ်သားအတွက်ကိုသူ့ဆိုတဲ့ဆိုလို့ရှိရင်ကောင်းကျိုးကိုဖြစ်စေနိုင်တ
ာဟုတ်ကဲ့ဆရာနောက်ထပ်ရောဒီဝင်းအေးစာဖြစ်တဲ့ဆိုပြီးတော့ပေါ့နော်ဆိုးကျိုးတွေရှိနေတယ်လား
အဓိကတော့ဒီစမောဒီနဲ့မျက်မှတ်တဲ့လူတွေရှိတဲ့ပုံအဲ့လိုမျိုးလူတွေစားသုံးပြီးလို့ရှိရင်တော့ဖို့လာကြည့်လို့ခေါ်တဲ့အစာစားနဲ့ဓာတ်တွေအတွက်ကြောင့်မလို့ဇာရနေဝေဒနာစံစားရတာ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုကျမ်းမတည်တာတွေ့လို့ရှင်တော့ကျွန်တော်တော့အဟာရအဖြစ်အလွန်ကောင်းမွန်တဲ့အတိအညာလို့ပြောပါပါဆရာနော
်ဟုတ်ကဲ့ဆိုတော့တမောတိယပို့ပြီးတော့နောက်ပိုင်းမှာဆက်မရတဲ့အထောက်အကူပြုမှုများတယ်ဆိုတဲ့အချက်လေးတွေသိရှိရလာပ
ါဟုတ်ကဲ့ကျေးဇူးများကြီးတင်ပါဆရာ
ကိုယ်မင်းစီစဉ်တက်ဆက်ပေးနေတဲ့ကျမရေကဏ္ဍပြန်လည်ထုတ်လွှင့်ချက်ကိုတောက်ကြနေမနေ့ပိုင်းမှာလည်းနားဆင်နိုင်ပါတယ်ရှင်
ငွေရည်နေကဘကိုးတိုင်းမှာဒသမ3သိန်းကျော်ကိုလေယာဖွံ့ဖြိုးရေးဘဏ်ကငွေထုတ်ချိခဲ့ပါတယ်ဒီနှစ်မေလမှာပြန်လဲဖိဆက်ဖို့တတ်မှတ်ထားပြီးမြန်ပြန်ဆက်နိုင်တဲ့လေသမားဟာ3သိန်းကျော်သာရှိသေးကြောင်းမေလ16ရက်နေ့ထုတ်မြန်မာတောင်သူကြီးများဂျာနယ်မှာဖော်ပြပါတယ်ပြန်မဆက်နိုင်တဲ့အကြောင်းရင်းတွေမှာတီးနှံဈေးနှုန်းမတည်ငြိမ်တာနဲ့ပြန်ဆက်ဖို့အလေးမထားတာပါဝင်တယ်လို့ဘဏ်မန်နေဂျာကဆိုပါတယ်တောင်သူလယ်မအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဥပဒေကို2013မှာပြဋ္ဌာန်းပြီးဤဥပဒေကို2015မှာထုတ်တာမူ6နှစ်ရှိနေပါပြီ။ဒါပေမဲ့လယ်သမားအခြေအနေကိုမြင့်တင်ပေးနိုင်တော့အောင်မလုပ်နိုင်သေးပါဘူး။မြန်မာဆန်အများစုကိုပုံသေးဈေးနှုန်းနဲ့အာဖရိကကိုတင်ပို့ပြီးနေဆက်ကနေတရုတ်ပြည်ကိုတင်ပို့နေတာဟာလေဆန်ဈေးမတည်ငြိမ်ရတဲ့အကြောင်းတစ်ခုဖြစ်ပါတယ်။ဆန်တင်ပို့တာကိုမြန်မာဘက်ကတရားဝင်သတ်မှတ်ထားပြီးမြဲ တရုတ်ကတရားမဝင်ဘူးလို့သတ်မှတ်တာဟာပြဿနာဖြစ်စီပါတယ်တရုတ်ဘက်ကအဖမ်းဆီးလုပ်တိုင်းမြန်မာစံစည်းထိုးကြတော့ပါတယ်နိုင်ငံတကာစံစည်းဘက်ကမတိုးနိုင်လို့ပြည်တွင်းစံစည်းနှုန်းမတည်ငြိမ်ရတာလို့ကမ္ဘာ့ဘဏ်အုပ်စုကဆိုပါတယ
်စံစည်းနှုန်းမတည်ငြိမ်မှုနဲ့ဆင်းရဲနွမ်းပါမှုဆက်ဆက်နေပုံကိုကမ္ဘာ့ဘဏ်အုပ်စုက2014မှာအစီရင်ခံစာထုတ်ပြန်ပြီးပြုပြင်ရေးလုပ်ဖို့အကြံပေးထားပါတယ်ဒါပေမဲ့စံစည်းမတီမငိမ်ဖြစ်နေတာကိုကြည့်ရင်ကမ္ဘာ့ဘဏ်ရဲ့အကြံပြုချက်ရုပ်လုံးမပေါ်သေးဘူးလို့ပြောနိုင်ပါတယ်။စိုက်ပျိုးမြေ80ရာခိုင်နှုန်းမှာစံစဘာစိုက်တာမို့စိုက်ပျိုးရေးထွက်ကုန်တန်ဖိုးရဲ့30ရာခိုင်နှုန်းကိုစံစဘာကရပါတယ်။ဒါကြောင့်စံစဘာထုတ်လုပ်မှုတိုးပွားလာရင်စည်ရင်းနွမ်းပါမှုကျဆင်းနိုင်ပါတယ်။နိုင်ငံသားမှလည်းစံစည်းနှုတ်မတီမငိမ်ဖြစ်တတ်ပေမဲ့မြန်မာပြည်ဟာအဆိုးဆုံးဖြစ်ပါတယ်။စံစည်းမတီမငိမ့်တာဟာလေသမားရဲ့ရောင်းလိုအားကိုအဟံအတားဖြစ်စေပါတယ်။ရင်းနှီးမြှုပ်နှံဖို့အတွက်စိတ်အနှောက်အယှက်ဖြစ်ရပါတယ်။စားသုံးသူတွေကိုလည်းပြဿနာဖြစ်စေပါတယ
်။ရန်ကုန်တိုင်းနဲ့အေယာဝတီတိုင်းအထိတရုတ်တွေဆင်ပြီးဆံဝယ်နေတာရဲ့နေဆက်ကုန်သွယ်ရေးမှာရှုပ်ထွေးတာရဲ့ကြောင့်တရုတ်မြန်မာစံစည်းကကိုခမန်းရခက်ခဲပါတယ်။ကမ္ဘာ့ဘဏ်ကတော့တပြည်လုံးထုတ်လုပ်မှုရဲ့900ရာခိုင်နှုန်းသာနိုင်ငံခြားတင်ပို့တာမှုကမ္ဘာစံစည်းမတည်ငြိမ်တာဟာမြန်မာနဲ့မဆိုင်ဘူးလို့ဆိုပါတယ်မြန်မာစံစည်းမတည်ငြိမ်ရတဲ့အကြောင်းရင်းတွေဟာပြည်တွင်းမှာသာရှိပါတယ်မြန်မာစံစည်းမတည်ငြိမ်မှုဟာကမ္ဘောဒီးယားထိုင်းနဲ့ဗီယက်နမ်နဲ့ဆိုးဝါးပါတယ်ဈေးကွက်ဖွံ့ဖြိုးလာလို့မတည်ငြိမ်မှုပမာဏကျဆင်းသွားတာတောင်သူများနဲ့ရှင်လိုက်ရင်မြင်မားနေစေဖြစ်တယ်လို့ဆိုပါတယ်ဥပမာ2003နဲ့2013အကြာ10နှစ်ကာလမှာအဓိကစားသုံးတဲ့ပေါ်စားနဲ့မနောဒုက္ခအမျိုးအစားရဲ့ပြင်းပြဈေးနှုန်းဟာ35ရာခိုင်နှုန်းကျဆင်းနေတယ်လို့ဖော်ပြပါတယ
်။ရာသီအလိုက်လုတ်ကိုင်းတဲ့ဒလိကြောင့်စံစဘာဈေးမတီမငိမ်ဖြစ်ရတယ်လို့ကမ္ဘာ့ဘဏ်ကဆိုပါတယ်။နိုဝင်ဘာနဲ့ဒီဇင်ဘာလမှာမိုးစဘာကိုအလုံးအရင်းနဲ့ရိတ်သိမ်းတာကြောင့်ထုတ်လုပ်မှုများပြီးဒီဇင်ဘာနဲ့ဇန်နဝါရီမှာစံစဘာဈေးတိတိတသာကျဆင်းပါတယ်။နောက်တော့ဈေးကွက်ကိုလိုက်ပြီးမေလကနေအောက်တိုဘာလအထိစံစည်းပြန်တက်လာပါတယ်ရေသိန်းချိန်ကွဲပြားခြားနာတဲ့စဘာအမျိုးအစားမရှိမှုနဲ့တင့်တော်တဲ့ဆယ်ရည်သုံးဆွဲမှုမရှိတာမို့နှွေစဘာအနှင်းငယ်သာထွက်နိုင်ပါတယ်လမ်းမဆက်သွယ်ရေးခက်ခဲမှုတယ်လီဖုန်းဆက်သွယ်ရေးညံပြင်းမှုစံစည်းကွက်ချိတ်ဆက်မှုအားနေပြီးကစင်ကလျားဖြစ်တာကြောင့်ပြည်တွင်းစံစဘာဈေးကွက်မှာပူးပေါင်းဆောင်ရွက်မှုအားနေနေပါတယ်ဒီပြဿနာကိုကျော်လွှားနိုင်ဖို့အချိန်ယူရပါလိမ့်မယ်
ဈေးကွက်မှာပွင့်လင်းမြင်သာမှုနဲ့ယုံကြည်စိတ်ရရမှုကင်းမဲ့နေတာဟာလဲဈေးနှုန်းမတိမငိမ်ဖြစ်စေပါတယ်။စာပြောရေးထုတ်လုပ်မှုစားသုံးမှုတင်ပို့မှုတူလောင်မှုနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေဟာမတိမကျဖြစ်တာများပါတယ်။ဒါကြောင့်ဈေးနှုန်းအနည်းငယ်ပြောင်းတိုင်းလေသမားဆန်ဆက်ပိုင်ရှင်တင်ပို့သူနဲ့အစိုးရဟာအလွန်အကျွံတုံ့ပြန်ကြတဲ့အတွက်ဈေးနှုန်းမတိမငိမ်ဖြစ်ရပါတယ်။အတက်အကျကိုထိမ့်ပေးနှံလောက်အောင်ပုဂ္ဂလိကလောင်စာမများတာဟာလေအာနေကျက်တစ်ခုဖြစ်ပါတယ်။စံစည်းမတည်ငြိမ်မှုနေပါသွားစေဖို့အတွက်လိုက်နိုင်ရမယ့်အဓိကအချက်၅ချက်ကိုကမ္ဘာ့ဘဏ်အုပ်စုကတင်ပြထားပါတယ်။စံစဘာအတွက်နှုန်းတိုးမြင့်နိုင်မှုစိုက်ပျိုးရေးနဲ့ရေသိမ်းရေးကိုတစ်နှစ်ပတ်လုံးဖြန့်ကျက်လုပ်နိုင်ဖို့အတွက်လေယာဉ်လုံထုံးလုံနီပြောင်းလဲရေးရေသိမ်းပြည်ကင်တွယ်ပုံတူလောင်မှုကောင်းမွန်ရေးပြည်တွင်းဈေးကွက်မှာမြင်သာမှုနဲ့ပေါင်းစပ်မှုရှိရေးပေါ်ကအားပေးမူဝါဒချမှတ်ရေးစတာတွေကိုလောက်ကင်ဖို့အကြံပေးထားပါတယ်ဒီအချက်တွေအကောင့်တွေပေါ်လာပြီးအချင်းအတော်ကြားမှစံစည်းမှာအကျိုးသက်ရောက်မှုရှိနိုင်လိမ့်မယ်လို့ကမ္ဘာ့ဘဏ်အုပ်စုကသုံးသပ်တင်ပြထားပါတယ်ခင်ဗျာ
စံစည်းနှုန်းမတည်ငြိမ်မှုနဲ့ဆင်းရဲနွမ်းပါမှုဆက်ဆက်နေပုံကိုဥအောင်ခင်သုံးသပ်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြခဲ့တာဖြစ်ပါတယ်ရှင်ဒီမြမရေးသုံးသပ်ချက်ပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့မနက်ပိုင်းမှာနောက်တစ်ကြိမ်နှာစင်နိုင်ပါတယ် VOE ကရက်ကြာသပတင်းနေ့ညပိုင်းအစီအစဉ်တွေနှာစင်နေရတာဖြစ်ပါတယ်ရှင
်ဒေါ်ရရှင်များရှင်နယ်သာလန်နိုင်ငံမှာလွန်ခဲ့တဲ့10နှစ်အတွင်းရာဇဝတ်မှုတွေကျဆင်းလာတာပြမှုကျူးလွန်သူတွေအပေါ်အပြစ်ပေးတဲ့ပုံစံပြောင်းလဲလာရတာကအကျဉ်းသားမရှိသလောက်ဖြစ်လာနေတာကြောင့်အကျဉ်းထောင်တွေပိတ်ပင်နေရပါတယ်။အကြီးတန်းအယုတ်ဆိုးတဲ့မှုကင်းတွေအပါအဝင်ရာဇဝတ်မှုသတင်းတွေမကြာခဏကြားနေရတဲ့မြန်မာနိုင်ငံမှာရောရာဇဝတ်မှုကျဆင်းရေးပြမှုကျူးလွန်သူတွေကိုပြုပြင်ရေးဘာတွေလုပ်နိုင်မလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1 2 3 2 3899 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ပြီးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်စစ်စင်ကကြိုဆိုပါရစေ။
စနေညတရက်လေးလိုက်မှပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုနောက်ဆုံးချက်နေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ရပါမယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါရစေ။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြိုဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ UWSA နဲ့ပူးပေါင်းခဲ့တာနဲ့ပတ်သက်ပြီးတော့ KIO ကလိုင်စာမှာလူထုရှင်းလင်းပွဲလှုပ်ဆောင်ခဲ့ပါတယ်ရခိုင်ပြည်နယ်မောင်နှံခရိုင်အတွင်းမှာဒေသန္တရလက်လုံမိုင်းတလုံးပောက်ကွဲခဲ့တယ်ဆိုတာနဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူအခွင့်အရေးအခြေအနေဆိုင်ရာအထူးအစီရင်ခံစာတင်သွင်းသူမစ်ရန်ဟီလီဟာရခိုင်ပြည်နယ်ကြောင်းဖြူမြို့ကိုတွားရောက်ခဲ့ပြီးတော့အရက်ဖက်အဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်
ကျမကနူးပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်လူလတ်ရေးအဖွဲ့ KNO ဟာညှို့ညွတ်သောတိုင်းရင်းသားဖက်ဒရယ်ကောင်စီ UNFC ကနေနှုတ်ထွက်ပြီးဝပြည်သွေးစည်းညှို့ညွတ်ရေးအဖွဲ့ UWSA နဲ့ပူးပေါင်းခဲ့တာနဲ့ပတ်သက်ပြီးလုံခြုံရေးအခြေအနေကြောင့်ကချင်လူထုကိုကြိုတင်အသိပေးမှုမပြုလုပ်နိုင်ခဲ့တာဖြစ်တယ်လို့ KNO ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးအဘန်လာကဇူလိုင်လ18ရက်နေ့မှာကျင်းပတဲ့လိုင်စာလူထုတွေ့ဆုံပွဲမှာရှင်းပြခဲ့ပါတယ်KIO ဟာဝအဖွဲ့ဥဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC မှာပူးပေါင်းဖို့အတွက် KIO ဘဟုကော်မတီကအချိန်ကြာဆုံးဖြတ်ပြီးမှလှုပ်ဆောင်တာဖြစ်တယ်လို့ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းတိုင်းရင်းသားတော်လှန်ရေးအဖွဲ့တွေပူးပေါင်းမှုမရှိရင်အချင်းချင်းပြဿနာဖြစ်နိုင်ခြေများတဲ့အတွက်အချိန်အရပေါင်းစည်းလိုက်တာဖြစ်တယ်လို့ပြောပါတယ်လူထုဘက်ကဝေဖန်မှုရှိနေပေမဲ့ဒီအရေးကြီးတဲ့နိုင်ငံရေးကိစ္စတွေဟာလျှို့ဝှက်ထားတဲ့အချက်တွေရှိနေလို့ဘာမှမလုပ်ခင်သတင်းပြန့်နှံ့သွားမှာမလိုလားတဲ့အတွက်ကြိုမပြောရခြင်းဖြစ်တယ်လို့ဗိုလ်ချုပ်ကြီးအမ်ဘန်လာကပြောပါတယ် UWSA ဝအဖွဲ့ကဥဆောင်တဲ့ FPNCC မှာကချင်လူလတ်ရေးတပ်မတော် KIA မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တအောင်းပလောင်အဖွဲ့ TNLA ကိုကန့်တပ်ဖွဲ့ MNDAAမိုင်းလာတပ်ဖွဲ့ NDAA နဲ့ရခိုင်တပ်မတော် AA တို့ပါဝင်ဖွဲ့စည်းထားပါတယ်
။ရခိုင်ပြည်နယ်မောင်တုံးခရိုင်အတွင်းမှာဒေတန္တရလက်လုံမိုင်းတလုံးပောက်ကွဲခဲ့တဲ့အတွက်ဘင်္ဂလီ3ဦးသေဆုံးပြီး2ဦးသေရန်ရရှိခဲ့ပါတယ်။အဲ့ဒီဘုံကစူလိုင်လ15ရက်နေ့မနက်ပိုင်းကမောင်တုံးမြို့နယ်ပြောင်ပတ်ကျေးရွာရှိဘက်လေကွင်းလီတုံးဆက်မှာပောက်ကွဲခဲ့တာဖြစ်ပြီးပောက်ကွဲမှုကြောင့်ငါးစကျူးကျေးရွာကဘင်္ဂလီမျိုးသားတွေဖြစ်တဲ့ဖေရန်နဲ့ဦးစမန်နှပါဝင်2ဦးသေဆုံးခဲ့ပြီးတန်ရရရှိသွားတဲ့အီမဟူဆောင်းဆိုသူကတော့မောင်တိုးစေးယုံမှာစေဝါကူသမှုခံယူနေရပါတယ်။အခုပောက်ကွဲခဲ့တဲ့ဘုံဟာအကြမ်းဖက်သမားတွေထောင်သားတဲ့ဘုံဖြစ်နိုင်ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေကနိုင်မြေရှင်းလင်းမှုတွေလှုပ်ဆောင်နေတယ်လို့နိုင်ငံတော်အသိုင်းအဝိုင်းကယုံသတင်းထုတ်ပြန်ရေးကော်မတီကလည်းသတင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့လကလည်းဘူတီတောင်မြို့နယ်တောင်ပစားနယ်ကြားစောက်စခန်းပိုင်ကျောင်းတောင်အုပ်စုသိမ့်မေရွာနီးမှာလက်လုံမိုင်းလှုပ်ရာကနေပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်နိုင်ငံသားနှစ်ဦးအပါအဝင်အစ္စလမ်ဘာရာရေးကောင်းဆောင်လို့တည်ဆုံခဲ့မှုတစ်ခုဖြစ်ပွားခဲ့ပါတယ်
။ကရင်ပြည်နယ်အစိုးရအဖွဲ့အတွင်းရင်မူဥပြုံးချိုကိုမြန်မာနိုင်ငံအဂတိတိုက်ဖြတ်ရေးကော်မရှင်ကနေဇူလိုင်လ16ရက်နေ့မှာဖမ်းဆီးလိုက်ပါတယ်။အဆိုပါဖမ်းဆီးခံရတဲ့အမှုဟာ NLD အစိုးရလက်ထက်ကအမှုမဟုတ်ဘဲရခိုင်အစိုးရလက်ထက်ကလည်းအဂတိလိုက်စားခဲ့လို့ကော်မတီကအရေးယူတာဖြစ်တယ်လို့ကရင်ပြည်နယ်ပြန်ကြားရေးတာဝန်ခံဝန်ကြီးဦးတေဇထွတ်လိုင်းထွေးကပြောပါတယ်။ကရင်ပြည်နယ်အစိုးရအဖွဲ့အတွင်းရင်းမှုဟာယခုနှစ်မေလကတည်းကသာကရင်ပြည်နယ်ကိုပြောင်းရွှေ့လာတာလည်းဖြစ်ပါတယ်ဒီဖမ်းဆီးလိုက်တဲ့အထဲမှာကရင်ပြည်နယ်အစိုးရအဖွဲ့အတွင်းရင်းမှုအပါအဝင်အရာရှိ9ဦးလည်းပါဝင်နေပါတယ
်မွန်ပြည်နယ်မှာမွန်မျိုးရပါတီ MMP ကဗဟုလုံးမှုဆောင်2ဦးနဲ့ဗဟုကော်မတီဝင်4ဦးကိုတာဝန်ကနေနားပေးလိုက်တယ်လို့ပါတီတွဲဘက်တွင်းမှုတဲ့နိုင်စိုးမြင့်ကပြောပါတယ်ဗဟုလုံးမှုဆောင်2ဦးနဲ့ဗဟုကော်မတီဝင်4ဦးတို့ဟာပါတီအစည်းအဝေးသက်ရောက်ဖို့အချိန်ချင်းပြက်ကွက်သားရဲ့ တနှစ်ကျော်ကြာပါတီနဲ့အဆက်အသွယ်မပြုတ်လောက်တာတွေကြောင့်ပါတီစီမင်းစည်းကမ်းရတာဝန်ကလည်းနားပေးထားတယ်လို့ပြောပါတယ်ပါတီကလည်းနားပေးခံရတဲ့ဗိုလ်လူမှုဆောင်နှူးဟာရေးမြုပ်နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာမင်းစိုးလေးနဲ့နိုင်တောင်းချင်းဖြစ်ပြီးတော့ဗိုလ်ကော်မတီ၄ဦးကတော့နိုင်အန်ချမ်းမော်နိုင်ဝင်းတင်နိုင်ငွေနဲ့မိမှုမှုအေးတို့ဖြစ်ပါတယ်မော်မျိုးရပါတီဟာ2015ခုနှစ်အထွေထွေရွေးကောက်ပွဲတုန်းကကိုယ်စားလှယ်53နေရာဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့ပြည်နယ်လွှတ်တော်ကိုယ်စားလှယ်2နေရာနဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်3နေရာအနိုင်ရရှိထားခဲ့ပါတယ
်ရှမ်းအမျိုးသားများအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲများကိုတတိယအကြိမ်ကျင်းပမဲ့27ရာစုပင်လုံညီလာခံမတိုင်မီကျင်းပပြုလုပ်သွားမယ်လို့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော်တောင်ပိုင်း RCSS SSA ကပြောရင်းဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်းငင်းကပြောပါတယ်ရှမ်းအမျိုးသားများအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုအောက်တိုဘာလသို့မဟုတ်နိုဝင်ဘာလအတွင်းကျင်းပနိုင်ခြေရှိတယ်လို့ RCSS SSA ကပြောပါတယ် RCSS SSA ရဲ့၆လပတ်အစည်းအဝေးအပြီးဇူလိုင်လ14ရက်နေ့ကထုတ်ပြန်ခဲ့တဲ့ထုတ်ပြန်ချက်ထဲမှာလဲရှမ်းအမျိုးသားအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးလူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုမကြာခင်ကျင်းပနိုင်ရေးအတွက်ကြိုးပမ်းဆောင်ရွက်သွားမယ်လို့ထက်သွင်းထုတ်ပြန်ထားပါတယ
်အခုသတင်းလာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေဆိုင်ရာအစီရင်ခံစာတင်သွင်းသူမစ်ရှင်ဟီလီဟာရခိုင်ပြည်နယ်ကြောက်ဖြူမြို့ကိုတွားရောက်ခဲ့ပြီးတော့ဒေသအတွင်းကအရက်ဖတ်အဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးအထူးစည်းဝါးရေးဆောင်ကိစ္စလေယာဉ်မြေနဲ့ရေလုံငန်းစတဲ့အခြေအနေတွေကိုဆွေးနွေးခဲ့ပါတယ်။ဒီအကြောင်းကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးကိုယ်စားလှယ်မစ်စီယန်ဟီလီဟာဒီလ17ရက်နေ့ကရခိုင်ပြည်နယ်ကြောက်ဖြူမြို့ကိုရောက်ရှိလာပြီးဒေသခံလူမှုအဖွဲ့အစည်းတွေအာနာဘိုင်ဒေနဲ့တက်ဆုံလေးပွဲမှာအခြားလေးရှားကိုတံပြဆွေးနွေးခဲ့တယ်လို့ကြောက်ဖြူကြည်လာဒေသဖွံ့ဖြိုးရေးသန်းညှိနှိုင်းရေးမှူးကိုထွန်းကြည်ကအခုလိုပြောပါတယ်
ကိုကတော့ကျွန်တော်တို့ကြောက်ဖြူအစီအစဉ်ခံစားပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ရေနံတဲ့ပေါ်ကကျောင်းဝေးဖိုင်လန့်ဒီမှာလည်းကြောက်လောက်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီရေနံတဲ့ပေါ်ကကြောက်ပါတယ်နောက်တစ်ခုကတော့ဒီအိုင်ဒီကလေးကျက်လာပေါ်ပါတယ်အဲကြောင့်လည်းကျွန်တော်တို့ကျွန်တော်တို့ဖြစ်နေတာ
တွေ့ဆုံပွဲမှာမစ္စရန်ဟီလီဖတ်ကပြန်အလှန်ဆွေးနွေးတာမျိုးမရှိဘဲဒေသခံတွေရဲ့အသံကိုလာရောက်နားထောင်တာသာဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီတွေ့ဆုံပွဲမှာရေနံနဲ့သဘာဝတန်ွေပိုက်လိုက်တဲ့ချောင်းမြေအရွာကိစ္စကိုအဓိကတံပြခဲ့တယ်လို့ကိုထွန်းကြည်ကအခုလိုစပြောပါတယ်
။ရေနံနဲ့သဘာဝပိုက်လိုက်ချိန်မှာလည်းကျွန်တော်တို့ဒေသခံတွေရဲ့မြေအရွာကိစ္စကိုသိရတယ်။မြေအရွာကိစ္စကိုသိရတဲ့နေရာကြီးတွေမပေးသေးတာလို့သိတယ်။
ဆင်းနေဝဲကိုကြောက်ဖြူကြည်လာဒေသဖွံ့ဖြိုးရေးသန်းကြောက်ဖြူမျိုးရေလောက်သားများအဖွဲ့မတိကျွန့်ဒေသခံတွေနဲ့ရွှေခဲပိုက်လိုက်စီမံကိန်းကြောင့်နိုင်နာဆုံးရှုံးခဲ့ရသူတွေအပါအဝင်ကိုစလီ18ဦးတားရောက်ခဲ့ပါတယ်ကြောက်ဖြူမျိုးနေမှာလုံနေတဲ့ရွှေသဘာဝတန်းခွေစီမံကိန်းမတိကျွန့်ရေနာစိုက်ကစီမံကိန်းရေနံနဲ့သဘာဝတန်းခွေပိုက်လိုက်စီမံကိန်းတွေကြောင့်ဒေသခံတွေနဲ့ကုမ္ပဏီတွေကြားမေယာပိုက်ဆိုင်မှုအပါအဝင်အငင်းပွားမှုတွေအများအပြားရှိနေပါတယ်ဒီလိုစီမံကိန်းတွေကြောင့်ရခိုင်ပြည်သူတွေနိုင်နာမှုမရှိရအောင်အစိုးရအနေနဲ့လှုပ်သန့်တဲ့အချက်တွေကိုခိုင်မြတ်သားပါတီပြည်내လွှတ်တော်ကိုယ်စားလှယ်ဦးကျော်စောဦးကအခုလိုပြောပါတယ်
ဒီမှာဆက်ဆက်မှုနဲ့ပိုင်ဆိုင်မှုကလည်းကျွန်တော်တို့ကြားရတော့တရုတ်ဘက်က85ရာခိုင်နှုန်းတောင်းဆိုဆိုတယ်ဒါအရင်များပါတယ်နိုင်ငံသားအရင်ဦးဆုံးနေမှုကလည်းလွတ်ကြတဲ့သူစီပွဲစုံတွေမှာအနည်းဆုံးဒီအင်ရှင်နိုင်ငံက57ရာခိုင်နှုန်းယူရပါတယ်အဲ့ဒီ57ရာခိုင်နှုန်းကျင်းတာထက်ကကျော်ကရခိုင်ပြည်နယ်နဲ့ပတ်သက်တဲ့လူတွေကယူထားတာဖြစ်တယ်ဒါနဲ့ပါရင်ဒီနိုင်ငံကိုဒေသခံတွေအတွက်ကျိုးရှိအောင်ရရှိအတွက်လည်းထိန်းသိမ်းပေါ်လို့ရအောင်ကိုတို့ကချုပ်ကန်နိုင်မှာဖြစ်ပါတယ
်မစ္စရန်ဟီလီရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညင်ဘူးနဲ့စိုက်တွေမြို့မှာတွေ့တဲ့အခါကြောက်ဖြူ SEZ ကိစ္စမှာညှိနှိုင်းဆက်အခရင်ဖြစ်ပြီး SEZ ကြောင့်ဒေသခံတွေဘဝနှိမ့်ကြမှာကိုလက်ခံမှာမဟုတ်သလိုဆုံးရှုံးမှုတွေရှိရင်လည်းအဆင်ပြေအောင်လုပ်ပေးဖို့နဲ့ဒေသခံတွေအကျိုးရှိမှသာလက်ခံမှာဖြစ်တယ်လို့ဆွေးနွေးခဲ့ကြောင်းပြည်နယ်ဝန်ကြီးချုပ်ကသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ
်ဆက်ပြီးတော့ Cherry မြေလို့တင်စားခေါ်ဝေါ်တဲ့ရှမ်းပြည်နယ်မှာဂနေခေတစ်တော်ပြုံတီးမှုနဲ့အတူ Cherry ပင်တွေလည်းရှားပါးလာနေတဲ့အတွက်ရှမ်းလူငယ်တွေကနေလာရှိုးမျိုးနဲ့အတွင်းမှာပြန်လည်စိုက်ပျိုးကြပါတယ်ရှမ်းလူငယ်တွေကဘာရည်ရွယ်ချက်နဲ့အခု Cherry ပင်တွေပြန်လည်ပွင့်လန်းဖို့စီမံချက်ချရတယ်လဲဆိုတာကိုတော့ Nam Home ကနေစူးစီးတင်ဆက်ထားပါတယ
် Cherry မြေလို့တင်စားခေါ်ဝေါ်နေတဲ့ရှမ်းပြည်နယ်မှာ Cherry ပန်းတွေရှားပါးလာတဲ့အနေအထားကြောင့်ရှမ်းပြည်မြောက်ပိုင်းတလွားကလူငယ်တွေကနေလာရှိုးမျိုးမြောက်ဖက်မိုင်30အကွာမုံညော်လွင်ပြင်မှာစုပေါင်းစိုက်ပျိုးကြပါတယ်ရှမ်းမြေမှာ Cherry ပန်းပြန်လည်ထင်ဟပ်ဖို့တစ်ပင်တစ်တော်တဘာဝပတ်ဝန်းကျင်ကိုချစ်မြတ်နိုးတက်ဖို့အခုလို Cherry ပန်းပင်တွေစိုက်ပျိုးရတာဖြစ်တယ်လို့ဥဆောင်ကော်မတီမှပါဝင်တဲ့ TYN မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ကွန်ရက်ပြောခွင့်ရစိုက်နော်စင်ကပြောပါတယ်
Caribbean Cyprio area check Cherry ga Chen Pineo Chen Demura Long ye Amata Pitalo Jonoro Lungeri Tabawa Pawanjin O Chip Mianu Tala on Sure Yue Chen Jonoro the Caribbean Cyprio Jin Pipare.
Champinego Cherry Mielo Din Zako Wabi Me Champi Twin Kyi Twala Rekama Cherry Panu Matuya Tala Shapa Lane B Pipare Akulu Pipwala Raha Tip
เป็นติดต่อเปียงทีมูแต่ว่าเดียนซาดาอุบลเมตุพอในมูจอมพิเตโลเชอรี่ปั้นเป็นหน่วยชาวเพื่อสู้ซองไซเปียวเนตุเมียวกับเชียงลุงเอกของซองลอยกำปังกับอคูโลเปียวบาร์เดอคูที่เชอรี่เป็นอดีตนิวตงเปียวไว้ตอนแม่ชีดีมาเมียนุนี่อะไรเอเรียอดีตกับจางยิงกับตัวองค์เจนเปียซิมบุรีปาร์เลยวะเนาะทุกเดือนที่จะมีด้วยตู้พอลารุที่ชีตู้ลารุที่มันก็ยิ่งเลวตารุตาเดียตัวจางยิ่งมีเชื้อสีเดนับไปเป็นเชอรี่เมลุ
เดี๋ยวเขาเรียนชั้นปีอาเชอรี่เป็นมิชชีเดชั้นปีเล่เพื่อการพิจารณาในวันนี้ตาส่วนเชอรี่เมลุเดี๋ยวเขาเรียนชั้นปีอาเชอรี่เป็นมิชชีเดชั้นปีเล่เพื่อการพิจารณาในวันนี้ตาส่วนเชอรี่เมลุเดี๋ยวเขาเรียนชั้นปีอาเชอรี่เป็นมิชชีเดชั้นปีเล่เพื่อการพิจารณาในวันนี้ตาส่วนเชอรี่เมลุเดี๋ยวเขาเรียนชั้นปีอาเชอรี่เป็นมิชชีเดชั้นปีเล่เพื่อการพิจารณาในวันนี้ตาส่วนเชอรี่เมลุเดี๋ยวเขาเรียนชั้นปีอาเชอรี่เป็นมิชชีเดชั้
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကချင်လူလတ်ရေးအဖွဲ့ KNO ဟာညှို့ညွတ်သောတိုင်းရင်းသားများဖက်ဒရယ်ကောင်စီ UNFC ကနေနှုတ်ထွက်ပြီးဝါပီသွေးစည်းညှို့ညွတ်ရေးအဖွဲ့ UWSA နဲ့ပူးပေါင်းခဲ့တာနဲ့ပတ်သက်ပြီးအဖွဲ့တူဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ဘန်လာကနေလိုင်စာလူထုတွိတ်ဆုံပွဲမှာရှင်းပြခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါ။အခုထုတ်လွှင့်ပေးနေတဲ့ည9:00ကနေ 10:00 အထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြပခြင်းည 10:00 ကနေ 17:00 အထိလိုင်းဒိုမီတာ 32.50 တွေကနေပြန်ပြီးနားဆင်နိုင်ပါတယ်။မနက်ဖြန်တောက်ကြနေမနဲ့ဖက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ 32.40 နဲ့ 49 တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုကြာသပတေးနေ့ညပိုင်းထိပ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်။
ပြည်ထောင်စုအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆက်ပတ်မှုနဲ့သူ့ရဲ့မဲဆော်ဝဲတာဝန်ရှိသူတွေကြားဆက်နွယ်မှုရှိမရှိအထူးစုံစမ်းစစ်ဆေးမှုတွေမှာမိသားစုရဲ့ဗန်နာရေးကိစ္စတွေလို့မဆိုင်နိုင်လို့ပါစစ်ဆေးလာမယ်ဆိုရင်တော့ဘောင်ချော်တဲ့လောက်ရဖြစ်လက်ခံနိုင်မှာမဟုတ်ကြောင်းသမ္မတဒေါ်နယ်ထရန့်ကနယူးယောက်တိုင်းစတင်းစာနဲ့မင်းမြန်ကမှပြောဆိုလိုက်ပါတယ်။မင်းမြန်ငွေကန်တွင်တွင်ဖြစ်ချချက်တွေကိုမနေ့နောက်ပိုင်းကစာသားနဲ့ထုတ်ပြန်ရမှာတော့ရုရှားနိုင်ငံကဝင်ငွေရရှိနေတာမရှိတဲ့အကြောင်းနဲ့စီးပွားဖက်ဆက်လုပ်ကိုင်နိုင်မှုမရှိကြောင်းလည်းသမ္မတထရန့်ကပြောဆိုခဲ့တာပါ။ဒီလဆောဝန်ချင်းပါခဲ့တဲ့ဂျာမနီနိုင်ငံက G20 စီဝဲညစာစာဝဲအတွင်းအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့နှုတ်ဆွေးနွေးပြဆိုမှုအသေးစိတ်ချက်လက်တွေကိုထုတ်ပြန်ပေးဖို့အမေရိကန်သမ္မတအင်ဂျီရောကညှင်းဆန်လိုက်ပါတယ်။နိုင်ငံငယ်ခေါင်းဆောင်တွေဆွေးနွေးတဲ့အကြောင်းအရာနဲ့ပတ်သက်လို့မနေ့နောက်ပိုင်းကအင်ဂျီရောမှမင်းမြန်ရမှာတော့ပြောခွင့်ရသူဆာရာဟက်ကဘီဆန်ဒါစ်ကမိတ်ဆုံစာဝဲမှာမိတ်ဆုံညစာစာဝဲမှာထုံးစံအတိုင်းတွေ့ဆုံမှုသာဖြစ်ကြောင်းဖြေကြားခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မနေ့ကတွေ့ခဲ့ပြီးကျမ်းမာရေးဆက်ရှောက်မှုဥပဒေကိုပြင်နိုင်မဲ့ယုံကြည်ချက်တွေပြန်လည်အားကောင်းလာကြောင်း Republican လွှတ်တော်ကိုယ်စားလှယ်တွေကပြောဆိုလိုက်ပါတယ်။သမ္မတကတော့သမ္မတ Barack Obama လက်ထက်မှာပြဋ္ဌာန်းထားတဲ့ဥပဒေကိုမပယ်ဖြစ်နိုင်ရင်ဩဂုတ်လလွှတ်တော်ရည်နှံမဲ့အစီအစဉ်ကိုဖျက်ဖို့လဲတိုက်တွန်းထားတာပါ။ American ထက်လွှတ်တော်မှ John McCain မှာအုံနောက်ကင်ဆာဖြစ်နေတာကိုစစ်ဆေးတွေ့ရှိခဲ့တဲ့အကြောင်း Phoenix မြို့က Mayo Clinic ဆေးရုံကမနေ့ကပဲကြေညာလိုက်ပါတယ်။ Arizona ပြည်နယ် Republican ထက်လွှတ်တော်မှအသက်80ရွယ် John McCain မှာကင်ဆာရောဂါအနောက်ကစားရှိနေတာတွေ့ရတဲ့အကြောင်းစေယုံကမနေ့ကပဲပြောဆိုခဲ့တာဖြစ်ပါတယ်
။ဂျာသာပရိနေညာပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Brighter Sonya ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။မနေ့ကတောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ 32.40-49 တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.